Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာဝါရှင်တန်မြို့တော် VOA American အတန်းကနေ2019ခုနှစ်ဇန်နဝါရီလ22ရက်အင်္ဂါနေ့နေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းတိုမီတာ32 40 48တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်ကျမအင်ဂျင်နိုင်ပါ
မင်္ဂလာပါရှင်ကျမခင်မြတ်တပါဒီမနက်ခင်းသတင်းတွေကိုကိုကျော်နေနဲ့အတူညင်ညာပေးမှာပါAmerican soil ရန်ရရန်နာနေရာချိန်မှာလဆာမြက်ပဲအလုံးလုံးနေတဲ့ဝန်ထမ်းတွေဟာမျိုးချစ်ပုံကိုယ်တွေလို့သမရကပြောပေမဲ့အစိုးရရန်ရပြန်ဖွင့်အောင်တော့ဘာတစ်ခုမှအလုပ်မပြောသေးပါဘူးဗြိတိန်ဝန်ကြီးချုပ်က EU ကနေဗြိတိန်ခွဲထွက်မဲ့သူ့ရဲ့ဒုတိယအစီအစဉ်ကိုတင်းနှလာနေမှာပဲချပြလိုက်ပါတယ်ခုလစုံစမ်းရေးမှူးမစ်ရန်ဟီလီဟာဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံကြားက0စုံကိုတွားရောက်ပြီးတော့ဒုက္ခသည်တွေနဲ့တွေ့ဆုံခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမအင်ဂျင်နီ
ကောင်းပါပြီကုလသမဂ္ဂလုံခြုံရေးကောင်စီမှပြီးခဲ့တဲ့ပုတ်တပုနေ့ကမြမအရေးတကပိတ်ဆွေးနွေးပွဲပြုလုပ်ခဲ့တာနဲ့ပတ်သက်လို့ကုလသမဂ္ဂဆိုင်ရာဗြိတိန်သံမတ်ကြီးပြောသွားတာကတော
့ So I think the next step will be to hear from the special envoy when she gets back
ဒါကတော့မြမအရေးလုံခြုံရေးကောင်စီကနေကင်တွဲသွားမဲ့အဆင့်တွေနဲ့ပတ်သက်ပြီးပြောသွားတာပါသတင်းအစီအစဉ်နောက်ပိုင်းမှာအပြည့်အစုံကြားဖို့ရှိပါတယ်ရှင်ဒါအပြင်အိန္ဒိယနိုင်ငံမှာခိုးလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးနေတဲ့အခြေအနေနဲ့ကိုလည်းတင်ပြပေးဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်တဲ့အခါမှာတော့စီးပွားရေးကဏ္ဍသုတဆုံလင်အမေရိကန်တခွင်အစီအစဉ်စတာတွေကိုကြားမှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုကျော်အောင်လင်တို့ကပြောပြပါအောင်ရှင
်အမေရိကန်အစိုးရရန်ညားတစ်စိတ်တစ်ပိုင်းရန်နာထားအချင်းအတွင်းလောက်ခမရပဲနဲ့အလုတ်လုံနေရတဲ့တိန်းနဲ့ချီတဲ့ရက်ဖက်ဆိုးအဝန်တန်းတွေဟာကြီးမြတ်တဲ့မျိုးချစ်ပုံကိုယ်တွေဖြစ်တယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပေမဲ့ရက်ပေါင်း30ရက်ကြာဆန်းချင်းတက်တင်ခဲ့တဲ့ဆိုးအရန်ကြ၄ပုံတစ်ပုံရက်ဆန်းထားရမှုအဆုံးတတ်ဖို့ကတော့ဘာမှလှုပ်ဆောင်တာမတွေ့ရပါဘူးသမ္မတထရမ့်ကအမေရိကန်နဲ့မက္ကဆီကိုကြားမြေဆက်တိုင်းကာယံဖို့အတွက်သူ့ Twitter ကနေထပ်မံတောင်းဆိုလိုက်တာပါဆယ်စုနှစ်နဲ့ချီပြီးမိုးရစေဝါနဲ့ရာဇဝတ်မှုကင်းတွေလူသားချင်းစာနာမှုဆန်ရလူအပ်မှုတွေရှိနေတဲ့နေဆက်ဒေသပြန်လည်ပြုပြင်ရင်းနဲ့လူခွင့်ရေးချိုးဖောက်မှုတွေအလုံးအတူလက်တွဲလှုပ်ဆောင်မှာဖြစ်ကြောင်းသမရကပြောပါတယ်အစိုးရရန်တရားတစိတ်တပိုင်းရန်တိုင်းထညနာထားတဲ့အတွက်အစိုးရဝန်ထမ်း၈သိန်းလောက်လဆံမရပဲအလုပ်လုပ်နေကြရတာပါစနေတနင်္ဂနွေသတင်းပတ်ကုံမှာသမရထရမ့်ကဒီရန်နာထားတဲ့အစိုးရရန်တရားပြန်လည်ပတ်နိုင်ရေးအတွက်ဒီမိုကရက်လွှတ်တော်မတ်တွေကိုကန့်လန့်မှုလုပ်ခဲ့ပြီးတရားဝင်လာရောက်မှုတွေတားဆီးဖို့သူတိဆောက်ချင်တဲ့အမေရိကန်ဒေါ်လာ5.8တန်းကိုဘီလီယံကိုပေးဖို့အတွက်တောင်းဆိုခဲ့တာပါဒီလိုဒတိုင်းတိဆောက်ဖို့အတွက်ဒီမိုကရက်တစ်တောင်းဆိုနေတဲ့အမေရိကန်ကိုအရွယ်မရောက်ခင်ကမိဘတွေနဲ့အတူတရားမဝင်လာရသူတိမ့်တဲ့ချီကို၃နှစ်နေရပြန်မပို့ဘဲနဲ့အကာအကွယ်ပေးထားမယ်အစီအစဉ်အပြင်လက်တင်အမေရိကနိုင်ငံတွေကလည်းအကြမ်းဖက်မှုတဘာဝဘေးဒဏ်တွေကြောင့်အမေရိကန်ကိုထွက်ပြေးခိုလုံလာသူတွေကိုအကာအကွယ်ပေးတဲ့တတန်းတိုးပေးမယ်အစီအစဉ်တွေကိုသမ္မတကကန့်လန့်ခဲ့တာဖြစ်ပါတယ်
ဗြိတိန်နိုင်ငံမှာပြီးခဲ့တဲ့နှစ်တုန်းကအစိတ်ခတ်အတိုက်ခိုက်ခံခဲ့ရတဲ့ရုရှားနိုင်ငံကတရှူဟောင်းကိစ္စနဲ့ပတ်သက်ပြီးတော့ရုရှားစစ်ဖက်ထောက်လှမ်ရေးအကြီးအကဲတွေကိုဥရောပသမ္မတကအေးအေးတန်ခတ်မှုတွေလုပ်လိုက်ပါတယ်။ရုရှားတရှူဟောင်းဆာဂီးစကရီပယ်နဲ့သူ့ရဲ့သမီးယူလီယာတို့ကိုအစိတ်ခတ်တိုက်ခိုက်မှုနဲ့ပတ်သက်ပြီးရုရှားစစ်ထောက်လှမ်ရေးအကြီးအကဲနဲ့လက်ထောက်တို့အပါအဝင်ရုရှား၄ဦးကို EU ဥရောပသမ္မတကနေ့တုန်းကဘယ်လ်ဂျီယံနိုင်ငံဘရဆဲမြို့မှာတွေ့ဆုံကြတဲ့EU နိုင်ငံကြီးဝန်ကြီးများစီဝေးမှာအေးအေးတန်ခတ်လိုက်ကြပါ EU ခံရတဲ့ရုရှားနိုင်ငံသား၄ဦးရဲ့ဥရောပသမ္မတအတွင်းကပိုင်ဆိုင်မှုတွေအလုံးကိုချိတ်ပယ်လိုက်မှာဖြစ်ပြီးတော့ဥရောပသမ္မတအတွင်းခီးသွွာလာ권လဲသူတို့ကိုပိတ်ပင်လိုက်ပါတယ်အခုလိုလှုပ်ဆောင်မှုဟာအခြေမြစ်မရှိတဲ့လုပ်ရဖြစ်ပြီးဒီရုရှားနိုင်ငံကပယ်ချလိုက်ပါတယ်အစိတ်ခတ်တိုက်ခတ်မှုနဲ့ပတ်သက်လို့ခိုင်မာတဲ့သက်သေထောက်ထားတွေအခုချိန်ထိတခုမှလည်းမတွေ့ရသေးဘူးလို့ရုရှားအစိုးရပြောခွင့်ရပုဂ္ဂိုလ်ဒီမီထရီပက်စကော့ဖ်က EU ရဲ့ဆွဆွဲချက်အပေါ်မှာတုံ့ပြန်ပါတယ်အခုလို EU ဥရောပကဒစိမ့်ဆန်ဆန်လို့ရအပေါ်မှာရုရှားဘက်ကလက်တုပ်ပြန်ပိုင်ခွင့်ရှိတယ်ဆိုပြီးတော့လည်းရုရှားနိုင်ငံရဲ့ဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ
်ဗြိတိန်ဝန်ကြီးချုပ်ထရေဆာမေကသူ့ရဲ့ဗြိတိန်နိုင်ငံ EU ကနေခွဲထွက်မဲ့ဒုတိယအစီအစဉ်ကိုတင်းနှလာနေမှာချပြလိုက်ပါတယ်ဒီဒုတိယအစီအစဉ်ကပထမဆုံးကသူတင်ပြခဲ့တဲ့အစီအစဉ်နဲ့အတော်တူးနေတာပါ ဝန်ကြီးချုပ်မေဟာ EU အရေးကနေအိုင်ယာလန်နဲ့နယ်စပ်ကျော်ဖြတ်ရမှာစစ်ဆင်မှုတွေတိုးမဲ့အရေးထိအပြောင်းလဲအလုံးကိုစိတ်ချအောင်လုပ်ပြီးမှ EU ကနေဗြိတိန်နှုတ်ထွက်မဲ့သူ့ရဲ့အစီအစဉ်ကိုရေးဆွဲပြီးပါလီမန်လွှတ်တော်ရဲ့အတည်ပြုချက်ကိုရယူဖို့အတွက်လှုံ့ဆော်နေတာပါသူ့ရဲ့လောက်ရက်ကိုမယုံနိုင်အောင်အံ့ဩရတယ်လို့အတိုက်ခံတွေကပြောဆိုခဲ့တာဖြစ်ပါတယ်ဝန်ကြီးချုပ်ရဲ့ပထမအစီအစဉ်ကိုပြီးခဲ့တဲ့သတင်းပတ်တုန်းကလွှတ်တော်မှာတခဲနဲ့ကန့်ကွက်ခဲ့ကြတယ်လို့ EU ဥရောပသက်မကကလည်းပြန်လည်ညှိနှိုင်းမှုတွေလုပ်မှာမဟုတ်ဘူးလို့ပြောခဲ့တာပါEU ပါလီမန်ကဂျမနီဆိုရှယ်လစ်အဖွဲ့ခေါင်းဆောင်ကလည်းဝန်ကြီးချုပ်မေအရင်တင်ပြချက်အတိုင်းပဲဆက်လုပ်ဖို့လှုံ့ရမ်းတဲ့အချိန်ဖြုန်းနေတယ်လို့ပြောပါတယ်။အခုလိုဝန်ကြီးချုပ်ရဲ့တင်ပြချက်တွေအဆင်မပြေဖြစ်နေချိန်မှာ EU ကနေဗြိတိန်ခွဲထွက်ရာသူ့တယောက်တည်းပုံမှာပဲလုံးဝမူတည်နေတာမဟုတ်ဘူးဆိုတာသူသိကြောင်းလည်းပြောပါတယ်။လာမယ့် January 29ရက်နေ့ဗြိတိန်လွှတ်တော်မှာမဲခွဲဖို့လုပ်တဲ့ကသူတင်ပြတဲ့အစီအစဉ်ကိုလွှတ်တော်မှတ်တွေပြန်လည်ပြင်ဆင်နိုင်တယ်လို့သူကပြောပါတယ်။ EU ကနေဗြိတိန်ခွဲထွက်ဖို့လုပ်မယ့်ရက်ကနောက်နှစ်လတိတိဖြစ်တဲ့ March 29ရက်နေ့ဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ကဒီမိုကရက်ပါတီရဲ့ထက်လွတ်တော်မှကမလာဟဲရစ်ဟာလာမယ့်နှစ်2020ခုနှစ်မှာကျင်းပမယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ဖို့ဆုံးဖြတ်လိုက်ကြောင်းမနေ့ကကြောက်တဲ့မာတင်လူသာခင်းနေ့မှာကြေညာခဲ့ပါတယ်ကမလာဟဲရစ်ဟာထက်လွတ်တော်အမတ်အဖြစ်ပထမဆုံးအကြိမ်တာဝန်ထမ်းဆောင်နေတဲ့အမျိုးသမီးတူဖြစ်ပြီးသူ့ရဲ့ဖခင်ကဂျမေကာနိုင်ငံကမိခင်ကအိန္ဒိယနိုင်ငံကနေအမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းခြေချလာခဲ့ကြသူတွေဖြစ်ပါတယ်ကမလာဟဲရစ်ဟာတရားမျှတမှုလူမှုကျင့်ဝတ်ကောင်းမွန်ရေးနဲ့ဒန်းတူညီမျှရေးတို့အတွက်တိုက်ပွဲဝင်နေသူတဦးဖြစ်သူ့ကိုယ်သူကြေညာထားသူဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့အနာဂတ်ဟာအမေရိကန်ရဲ့စံတန်မိုးတွေရရှိရေးတိုက်ပွဲဝင်ဖို့ကြွေးကြော်နေကြတဲ့တန်းနဲ့ချီတဲ့ပြည်သူတွေပေါ်မှာမူတည်နေတယ်လို့လည်းသမ္မတဖြစ်ဝင်ရွေးကောက်ဖို့ဆုံးဖြတ်ထားတဲ့ဒီမိုကရက်ပါတီထက်လွတ်တော်မှကမလာဟဲရစ်ကပြောပါတယ်။သူဟာကယ်လီဖိုးနီးယားပြည်နယ်ရဲ့ရှင်းနေချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့သူလည်းဖြစ်ပါတယ်ထက်လွတ်တော်မှတက်တန်း6နှစ်မှာကမလာဟဲရစ်ကဒုတိယနှစ်အဖြစ်လက်ရှိတာဝန်ထမ်းဆောင်နေပြီးလက်ရှိသမ္မတဒေါ်နယ်ထရန့်အစိုးရအပေါ်မှာခက်ဆက်ဆက်မေးခွန်းတွေထုတ်နေတဲ့အဓိကတိုက်ခန်းအမှတ်တူလည်းဖြစ်ပါတယ်အသက်54နှစ်ရှိဖြစ်တဲ့ကမလာဟဲရစ်သာလာမယ့်နှစ်သမ္မတရွေးကောက်ပွဲမှာအနိုင်ရခဲ့ရင်တော့အမေရိကန်ပြည်ထောင်စုရဲ့ပထမဦးဆုံးအမျိုးသမီးသမ္မတဖြစ်လာမှာဖြစ်တယ်လို့ပထမဦးဆုံးအာရှအနွယ်ဝင်အမေရိကန်သမ္မတဒုတိယမြောက်အာဖရိကန်အမေရိကန်သမ္မတဦးလည်းဖြစ်လာမှာဖြစ်ပါတယ
်ဗီယိုအမေရိကန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9839လိုင်းဒိုမီတာ48 kHz 6153ညဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
PO American တငါမနေ့ကင်းတဲ့ရင်တွေကိုဆက်လက်ကြီးညာနေပါတယ်ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူခွင့်ဆိုင်စုံစမ်းစစ်ဆေးမှုရန်ကြီးလီဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေပြီးတနင်္လာနေ့ကဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံနေဆက်နယ်နိမိတ်မြင်းပေါ်က0လိုင်းစုံမှာခိုလုံနေထိုင်တဲ့ရွန်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံပါတယ်။မစ်ရန်ကြီးလီဟာဒုက္ခသည်တွေနဲ့တွေ့ဆုံပြီးသူတို့ရဲ့အခြေအနေတွေမေးမြန်းခဲ့တယ်လို့ဒုက္ခသည်စခန်းမှာနေထိုင်သူတွေက VOA ကိုပြောပါတယ်။ဒုက္ခသည်တွေဘက်ကကုလသမဂ္ဂအပါအဝင်နိုင်ငံတကာလုံခြုံရေးတပ်တွေဘက်ကသူတို့အတွက်အထူးလုံခြုံရေးယူပေးဖို့တောင်းဆိုခဲ့ကြတယ်လို့ပြောတာပါ။အင်္ဂါနေ့မှာတော့မစ်ရန်ကြီးလီဟာကောက်ဆက်ပဇာမှာရှိတဲ့ကုတုပလောင်ဒုက္ခသည်စခန်းအပဝင်ရွန်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်မှာဖြစ်ပါတယ်။သူ့ရဲ့ထိုင်းနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံဆက်ပြတ်ကြခီးစဉ်တွင်ဘင်္ဂလားဒေ့ရှ်မှာရှိနေစဉ်ရွန်ဂျာဒုက္ခသည်တချို့ကိုနေရာချထားပေးဖို့ဘင်္ဂလားဒေ့ရှ်အစိုးရစီစဉ်နေတဲ့ဘာရှန်ချန်းစခန်းကိုလည်းတွားရောက်မှာဖြစ်ပါတယ်။သူ့ခီးစဉ်ဆုံး January 24ရက်နေ့မှာတော့ဒက္ကန်မြို့တော်ကလာမေရီဒီယန်ဟိုတယ်မှာဒက္ကန်စံတော်ချိန်ညနေ9နာရီမြန်မာစံတော်ချိန်ညနေ6နာရီမှာသတင်းစာရှင်းလင်းပွဲကျင်းပမှာဖြစ်ပြီးအခုခီးစဉ်တွင်တွေ့ရှိချက်တွေကိုလာမယ့် March လလူခွင့်ကောင်စီရဲ့အကြိမ်40မြောက်ညီလာခံမှာတင်ပြမှာဖြစ်ပါတယ်။မစ်ရှန်ကြီးလီကိုမြန်မာအစိုးရက2019ဒီဇင်ဘာလကလေးကပြည်ဝင်ခွင့်ပိတ်ထားတာဖြစ်ပြီးကုလအထုကိုယ်စားလှယ်လုပ်ရတွေကတစ်ဖက်သက်ဆန်တယ်လို့ပြောဆိုထားပြီးဆက်လက်ပူးပေါင်းဆောင်ရွက်မှုမလုပ်ဖို့ဆုံးဖြတ်ထားခဲ့တာဖြစ်ပါတယ်။
နော်ကိုရီးယားခေါင်းဆောင်ကင်ဂျွန်အုနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်တို့လာမယ့်ဖေဖော်ဝါရီလကုန်ပိုင်းမှာနောက်တစ်ကြိမ်တွေ့ဆုံကြဖို့ရှိပြီးတော့ဒီထိပ်သီးတွေ့ဆုံမှုမတိုင်ခင်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံကနိုင်ငံသားရေးဝန်ကြီးတွေနဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုတို့မြောက်ကိုရီးယားရေးပြောဆိုခဲ့ကြတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကမနေ့တုန်းကပြောပါတယ်ဇန်နဝါရီလ20ရက်မနေ့တုန်းကသုံးနိုင်ငံကနိုင်ငံသားရေးဝန်ကြီးတွေတယ်လီဖုန်းနဲ့ဆက်သွယ်ပြောဆိုခဲ့ကြတာပါမြောက်ကိုရီးယားနဲ့ဆက်ဆက်ညှိနှိုင်းမှုတွေနဲ့ပတ်သက်ပြီးတော့နောက်ဆုံးအခြေအနေတွေကိုဝန်ကြီးပွန်ပီယိုနဲ့တောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးကွန်ကျွန်းခွာတို့ပြောဆိုခဲ့ကြပြီးဂျပန်နိုင်ငံရဲ့ဝန်ကြီးတာရိုခိုနိုနဲ့တော့မြောက်ကိုရီးယားနဲ့ဆက်စပ်ညီညာရေးနောက်လာမယ့်ခြေလှမ်းတွေအကြောင်းဆွေးနွေးကြတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကဆိုပါတယ် ပြီးခဲ့တဲ့တောက်ကြနေတုန်းကတော့ဒီမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းရဲ့ညာလေယုံဒုက္ခထကင်မြောင်ချိုးနဲ့သမ္မတဒေါ်နယ်ထရန့်တို့အင်ပြီးတော့မှမိနစ်90ကြာတွေ့ဆုံခဲ့ကြပါတယ်။မြောက်ကိုရီးယားနျူကလ িয়ার လက်နက်ဖျက်သိမ်းစီစဉ်တဲ့ပတ်သက်ပြီးတော့တိုးတက်မှုတွေတော်တော်များများရှိနေပြီလို့သမ္မတထရန့်ကစနေနေ့တုန်းကပြောပါတယ်။ဒုတိယကြိမ်သမ္မတထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့တွေ့ဆုံကြမဲ့နေရာနဲ့နေ့ရက်အတိအကျကိုတော့နိုင်ငံလုံးကတရားဝင်မကြေညာသေးပါဘူး
။ပြည်တွင်းနိုင်ငံအချက်အလက်ဆိုင်ရာစောင့်ကြည့်အဖွဲ့ CNIL ကAmerican chip site Google ကုမ္ပဏီကြီးကိုဒဏ်ငွေ American dollar 58တန်းဒဏ်ငွေချပါတယ်။ဒီကုမ္ပဏီဟာ Google တုံးဆွဲသူတွေအတွက်ရည်ရွယ်တဲ့ကြော်ညာရေးတင်ပြအမှသူတို့ရဲ့ကိုယ်ရေးချက်လက်တွေကိုဘယ်လိုအသုံးပြုရလဲဆိုတာနဲ့ဒီကိုယ်ရေးချက်လက်တွေနဲ့ပတ်သက်တဲ့သူ့မူဝါဒတွေကိုတုံးဆွဲသူတွေသိအောင်ဖွင့်လင်းမြန်သာစွာချပြဖို့ပြက်ကွက်ခဲ့တာကြောင့်ပြစ်ဒဏ်ခတ်တာလို့ပြောပါတယ်။ဒါ့အပြင် Internet တုံးဆွဲသူတွေအတွက်သူတို့နှစ်သက်သဘောကျတဲ့ကိုယ်ရေးချက်လက်တွေကို Computer Online မှာဘယ်လိုတင်ရမလဲဆိုတာနားလည်ဖို့တိတ်ခဲအောင် Google ကုမ္ပဏီကလုပ်ထားတယ်လို့ပြောပါတယ်။လူလူစီကသူတို့ရဲ့အဆင့်မြင့်တဲ့ပွင့်လင်းမှုနဲ့မြင်သားတဲ့ထိန်းချုပ်မှုမျှော်လင့်နေတာဖြစ်ပြီးဒီမျှော်လင့်ချက်နဲ့ကန့်ညီအောင်သူတို့လုပ်မယ်လို့ Google ကအပြန်ပြောခဲ့ပါတယ်
။ Washington DC မြို့တော်မှာရှိတဲ့ Martin Luther King အမှတ်တရနေရာကို American သမ္မတ Donald Trump နေတော့ကတောရောက်ပြီးတော့ကာတော့ပြုခဲ့ပါတယ်။ပြည်သူ့အခွင့်ရေးခေါင်းဆောင် Dr. Martin Luther King Jr. ကိုကွန်ပျူတာအနေနဲ့သူ့ရဲ့မွေးနေ့ကိုနိုင်ငံတော်အလည်ရဲ့အဖြစ်သတ်မှတ်ထားတာပါ။မနေ့က Dr. King အမှတ်တရနေရာကိုသမ္မတ Trump နဲ့တူဒုသမ္မတ Mike Pence လည်းတောရောက်ခဲ့ပါတယ်။ဒီနေ့ဟာကြီးမြတ်တဲ့နေ့တစ်ရက်ပါပဲလို့သတင်းတောက်တွေကိုသမ္မတ Trump ကပြောပါတယ်။အစိုးရရန်နေရာတချို့ရက်တက်နေတာနဲ့ပတ်သက်ပြီးတော့သတင်းတောက်တွေရဲ့အမေးကိုတော့သမ္မတ Trump ကပြန်ပြီးတော့မဖြေခဲ့ပါဘူး။ Georgia ပြည်နယ်က Atlanta မြို့မှာ Martin Luther King နေရာနေထိုင်ခဲ့တဲ့နေရာကိုသမိုင်းဝင်ဥယျာဉ်ဖြစ်သတ်မှတ်ထားပြီးတော့အဲ့ဒီနေရာဟာအစိုးရရန်နေရာရက်တက်လို့ပိတ်ခင်ထားခဲ့ရတာပါ။
အခုဆက်လက်ပြီးတော့သတင်းလွှာတွေကိုနားဆင်ရမှာပါ။ကုလသမဂ္ဂလုံခြုံရေးကောင်စီမှ2019ခုနှစ်အတွင်းမြမရေးဆုံးဖြတ်ချက်ချနိုင်ရေးအမြဲတမ်းဖွဲ့ဝင်ပြည်ထောင်တဲ့ပြင်သစ်တို့ကကြိုးပမ်းနေပြီးဇန်နဝါရီလ16ရက်နေ့ကကုလသမဂ္ဂလုံခြုံရေးကောင်စီမှမြမအရေးတကပိတ်ဆွေးနွေးခဲ့ပါတယ်။အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင်။ရခိုင်ပြည်နယ်ပဋိပက္ခနဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်နိုင်ရေးအခြေအနေတွေနဲ့ပတ်သက်လို့လုံခြုံရေးကောင်စီမှပြီးခဲ့တဲ့ဗုဒ္ဓဘုရားကပြုလုပ်ခဲ့တဲ့တကပိတ်ဆွေးနွေးပွဲအတွင်း UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖီလီပိုဂရန်ဒီနောက်ကုလသမဂ္ဂနိုင်ငံရေးရာအကြီးအကဲနဲ့ UNDP ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ်အကြီးအကဲတို့ကအသီးသီးအစဉ်ခံတင်ပြခဲ့ကြပါတယ်။ပြီးခဲ့တဲ့နှစ်ဒီဇင်ဘာလကတည်းကမြမရေးဆုံးဖြတ်ချက်မူကြမ်းရေးဆွဲထားတဲ့ဗြိတိန်နိုင်ငံအနေနဲ့လုံခြုံရေးကောင်စီမှတစင်ပြီးတစင်ဆောင်ရွက်သွားမယ့်အခြေအနေတွေနဲ့ပတ်သက်လို့ကုလသမဂ္ဂဆိုင်ရာဗြိတိန်သံအမတ်ကြီး Karen Pierce ကဆွေးနွေးပွဲအပြီးသတင်းထုတ်တွေကိုအခုလိုပြောပါတယ်။
Well, we still got the resolution, but we don't have any immediate plans.
Tomorrow's Ima, Myanmar ye song phyat che mu jan shi tha ba de. Da bi mae lon jo ye kaung si ma apwe win a tit dwe a mya a pya shi ni de a twe di mu jan ne pat de lo swin nwe song phyat pho a si sin tomorrow's Ima chet chin ma shi de ba bu. Da bi mae naw ta sin ga ro a twe mu chou ye Myanmar nangan san ya a thu ko sa le byan la de a kha ma.သူရဲ့အစီရင်ခံတင်ပြချက်ကိုကျမတို့လုံခြုံရေးကောင်စီကနားထောင်ဖို့ဖြစ်ပါတယ်
။ဒါ့အပြင်လုံခြုံရေးကောင်စီအနေနဲ့ဒုက္ခသည်တွေနေရပြန်ရေးအခြေအနေတိုးတက်မှုမရှိသေးတဲ့အပေါ်မှာအလွန်ပဲစိုးရိမ်မကင်းဖြစ်မိကြောင်းတန်မတ်ကြီး Karen Pierce ကဆိုပါတယ
်။ The council was very concerned about the situation with the refugees. They want the MOU.
လုံခြုံရေးကောင်စီအနေနဲ့ဒုက္ခသည်တွေနဲ့ပတ်သက်လို့အလွန်ပဲစိုးရိမ်မကင်းဖြစ်နေပါတယ်။MOU နားလည်မှုစာချုပ်လာမှာသဘောတူညီထားတဲ့အတိုင်းမြန်မာဆိုရအနေနဲ့လိုက်နာအကောင့်ထည့်ဖို့လုံခြုံရေးကောင်စီအဖွဲ့ဝင်တွေကလိုလားပါတယ် UNHCR နဲ့ UNDP တို့ဘက်ကတော့အဲ့ဒီမှာဖြစ်ပျက်နေတဲ့အခြေအနေတွေကိုအသေးစိတ်ရှင်းလင်းတင်ပြနိုင်ခဲ့ပါတယ်အဲ့တော့နောက်တစ်ဆင့်ကတော့အထူးကိုယ်စားလှယ်ပြန်လာတဲ့အခါမှာဒီကိစ္စတွေကိုလုံခြုံရေးကောင်စီမှာအသေးစိတ်ပြန်လည်ဆွေးနွေးကြဖို့ရှိပါတယ်
ရိုက်တာသတင်းတော်နှစ်ဦးရဲ့အယူခံပယ်ချခံရတဲ့အပေါ်မှာလုံခြုံရေးကောင်စီအဖွဲ့ဝင်အတော်များများကအတော်လေးစာနာစိတ်မကောင်းဖြစ်မိကြောင်းနဲ့သူတို့နှစ်ဦးအမြန်ဆုံးပြန်လွှတ်ပေးဖို့မြမအစိုးရကိုတောင်းဆိုကြောင်းလဲတန်မတ်ကြီး Karen Pierce ကပြောကြားခဲ့ပါတယ်။အခုလိုလုံခြုံရေးကောင်စီမှာပြီးခဲ့တဲ့သတင်းဘက်ကမြမအရေးတကပိတ်ဆွေးနွေးခဲ့တာနဲ့ပတ်သက်လို့ကုလသမဂ္ဂဆိုင်ရာမြမတန်မတ်ကြီးဦးဟောက်တူစွန့်ရဲ့တုံ့ပြန်ချက်ကိုမေးကြည့်ရမှာတော့
ဒီအရတော့သူတို့ဒါဘာမှထူးထူးဆန်းဆန်းတော့မဟုတ်ဘူးခင်ဗျ။ဘာလို့ဆိုတော့2019အစားနေပြီးတော့ဟိုကျွန်တော်တက်ခိုက်မှုဖြစ်ပြီးတဲ့နောက်ပိုင်းမှာဒီရခိုင်ကိစ္စကတော့လူရင်းကောင်စီမှာတော့သူတို့ကအခါအားလျော်စွာဆွေးနွေးနေတာရှိပါတယ်။သူတို့ခီးစဉ်တွေလည်းရှိတယ်။နောက်ပြီးတော့ presidential statement တွေလည်းထုတ်ခဲ့တာလည်းရှိတယ်လေ။ကြားထဲမှာကအဖွဲ့ဝင်နိုင်ငံတနေငံတောင်းဆိုလို့ရှိရင်သူတို့ကလုံခြုံလို့နေရသူတို့ကဆွေးနွေးလို့ရတယ်လေ။ဆွေးနွေးလို့ရတယ်ဆိုတာက agenda item ni ne mhou pwin ne any other business naw ka ni bro chu tu swin nei lu ya ba de da procedural pain so da ho taw so de lu shi lo shi yin swin nei lu ya de ha a lo kuna ho resolution kai sa ga lo tu ra ho ta sin to bi lo bo bya di yakhan kai sa go thong pye che bo no cha bo de uk ga lo tu lu chu sa ni da drop yee bi lo hle ni da lo ho tu lu la ne chi do shi no shi do shi ni ba de da mae ဒီအားလည်းပဲအဲထဲမှာသဘောမတူတဲ့နိုင်ငံတွေရှိတယ်ကျွန်တော်ဒီကိစ္စကဟိုမြန်မာနိုင်ငံရဲ့ကိစ္စဖြစ်တယ်နိုင်ငံလူသားချင်းစာနာထူထောင်မှုဒီနေရာတိတ်ဆောင်သွားဖြစ်ပြီးသွားတဲ့ဒီကိစ္စကတော့ဘင်္ဂလားဒေ့ရှ်နဲ့လုပ်နေတဲ့ဟာတွေဒီဟာတွေကိုသူတို့ဆက်လက်ပြီးလုပ်ဖို့လိုတယ်ဆိုတဲ့ဟာတွေဒီဟာတွေကျွန်တော်ဘက်ကနေပြီးတော့ဘောရပ်တည်တဲ့နိုင်ငံတွေလည်းရှိတဲ့အခါကျတော့သူတို့ဒီဟာကိုတင်မယ်ဆိုလို့ရှိရင်တော့အားလုံးရဲ့သဘောတူညီချက်မရနိုင်ဘူးဒါတော့တည်ကြတယ်လေတည်ကြတယ်ဆိုတဲ့အခါသူတို့ကဒါချိန်ဆနေတဲ့သဘောပါပဲဆိုတော့အဲတော့ UK တို့ပြင်သစ်တို့အထူးသဖြင့်ပေါ့အနောက်နိုင်ငံတွေ UK ပြင်သစ်ကတော့သူကတော့ resolution တခုတော့လိုချင်တာပေါ့ဒီဟာကတော့သူတို့လုပ်နေတာပ
ါလက်ရှိမြန်မာနိုင်ငံကိုရောက်ရှိနေတဲ့ကုလသမဂ္ဂအတွေ့အမှုချုပ် Antonio Guterres ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Christine Bugana နဲ့မြန်မာအစိုးရကအနီးကပ်ပူးပေါင်းဆောင်ရွက်နေပြီးအထူးကိုယ်စားလှယ်ရဲ့ရုံးခန်းလက်ရှိခီးစဉ်အတွင်းဖွင့်လှစ်နိုင်ရေးအတွက်လည်းပံ့ပိုးကူညီပေးနေကြောင်းမြန်မာတမ်မတ်ကြီးဦးဟောင်တူစွမ်းက VOA ကိုပြောပါတယ်ရှင်
ရခိုင်ပြည်နယ်တွင်ရိုဟင်ဂျာအရေးကိစ္စတွေဒုက္ခသည်ကိစ္စတွေနဲ့ပြည်တွင်းပြည်ပအကြမ်းတဲတွေကြုံနေရချိန်မှာအေးအေးရခိုင်လက်နက်ကန်အဖွဲ့နဲ့တိုက်ပွဲတွေကြောင့်မတည်ငြိမ်မှုတွေမလုံခြုံမှုတွေနဲ့ဒေသခံတွေရဲ့စားဝတ်နေရေးပုံမှုခက်ခဲလာမဲ့အနေအထားရှိနေပါတယ်။ဒါကြောင့်အင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာတော့ကြုံနေရတဲ့ရခိုင်အကြမ်းတဲနဲ့ပတ်သက်လို့အာဏာပိုင်အနေနဲ့ဘယ်လိုကင်တွယ်ဖြစ်ရှင်းသင့်တယ်လဲဆိုတာသုံးသပ်အဖြေရှာကြရအောင်ပါ။တော်ရရှင်တွေရဲ့အမြင်သဘောထားတွေကိုလည်းသိလိုပါတယ်။မေးမြန်းဆွေးနွေးလိုသူတွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်ကိုပေးပို့ထားမယ်ဆိုရင်ဓာတ်ရိုက်လေးလံအစီအစဉ်ထုတ်လွှင့်မဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်အယူဆတွေကိုစာနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923823555လေးဖြစ်ပြီးအီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။
ဒီကနေ့ညမှာတင်ဆက်မဲ့ဓာတ်ရိုက်လေလိုင်းမှာပါဝင်ဆွေးနွေးကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။ကချင်ပြည်နယ်အစိုးရအဖွဲ့ဝင်ဝင်းကြီး၃ဦးကိုပြည်နယ်ဝင်းကြီးချုပ်ကနှုတ်ထွက်ခိုင်းတဲ့ကိစ္စစုံစမ်းစစ်ဆေးဖို့လုပ်နေတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြန်ကြားရေးတာဝန်ခံက VOA ကိုပြောပါရစေ။ကျမတို့ရဲ့ VOA မြန်မာပိုင်းသတင်းတောက်မတ်မေခါကရန်ကုန်မြို့ကနေသတင်းပေးပို့ထားတာကိုနားဆင်ကြရအောင်ပါရှင်။
ဇန်နဝါရီလ18ရက်နေ့ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့လက်ညွန်ချက်အရဆိုပြီးကချင်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာခတ်အောင်ကပြည်နယ်ဝန်ကြီး3ဦးကိုမိမိသဘောဆန္ဒအလျောက်ယာရုကနေနှုတ်ထွက်ကြောင်းစတင်ဖို့ညွှန်ကြားခဲ့တယ်လို့သက်ဆိုင်ရာပြည်နယ်ဝန်ကြီးတွေကပြောကြားပါဗျ။နှုတ်ထွက်စတင်ဖို့ပြောထားတဲ့ဝန်ကြီးတွေကတော့ပြည်နယ်စိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မြောင်းဝန်ကြီးဌာနဝန်ကြီးဦးမြင့်သိန်းလူမှုရေးဝန်ကြီးဒေါက်တာသင်းလွင်နဲ့တယန်ဇာတာနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီး UH လှအောင်တို့ဖြစ်ပါတယ်။ဒီလိုစတင်ဖို့ညွှန်ကြားခံရသူတွေကစိုက်မွေးဝန်ကြီးဦးမြသိန်းကတော့ဝန်ကြီးချုပ်ရဲ့ဆောင်ရွက်ချက်အပေါ် NLD ပါတီဘက်ကစုံစမ်းစစ်ဆေးပေးဖို့ပါတီဌာနချုပ်ကိုစာပေးပို့ထားတယ်လို့သတင်းမီဒီယာတွေကပြောဆိုထားပါတယ်။လက်ရှိပြည်နယ်ဝန်ကြီး၃ပါးနှုတ်ထွက်ဖို့ဝန်ကြီးချုပ်ကပြောတာမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကလမ်းညွှန်လို့ဆိုရတဲ့ပတ်သက်ပြီးတကယ်လို့ဆောင်ခိုင်းခြင်းဟုတ်မဟုတ်ကိုခုချိန်ထိရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒါနဲ့ပတ်သက်လို့ NLD ပါတီပြန်ကြားရေးတာဝန်ခံဒေါက်တာမျိုးညွန့်ကိုဆက်သွယ်မေးမြန်းရမှာတော့
ကျွန်တော်တကယ်ထွက်ခိုင်းမယ်လို့တော့ကျွန်တော်မယုံကြည်ပါဘူး။သို့တော့တရင်ရတော့ထွက်နေတယ်။ကျွန်တော်တို့တိကျဘာမှကျွန်တော်တို့စုံစမ်းမေးမြန်းလို့မရသေးပါဘူး။ဘာဖြစ်မှန်းအမှန်တကယ်ဘာဖြစ်ခဲ့မှန်းကိုကျွန်တော်မသိဘူး
။လက်ရှိမှာတော့စိုက်မွေးဝင်ကြီးဦးမြသိန်းကဝင်းကြီးချုပ်တင်ခိုင်းထားတဲ့အတိုင်းနှုတ်ထွက်စာတင်ပြီးပြီလို့ပြောဆိုထားပါတယ်။ဝင်းကြီးချုပ်ရဲ့ဆောင်ရွက်ချက်ပေါ် NLD ပါတီဘက်ကစုံစမ်းစစ်ဆေးပေးဖို့စိုက်မွေးဝင်ကြီးဦးမြသိန်းကတိုင်ကြားစာပေးပို့ထားတာနဲ့ပတ်သက်လို့မေးမြန်းလာမှာတော့ဒေါက်တာမျိုးညွန့်က
အဖြစ်မှန်ကိုကျွန်တော်အရင်သိပြီးတော့မှကျွန်တော်ဘာဆက်လုပ်ရမလဲစဉ်းစားလို့ရမယ်ခင်ဗျာ။သူပြောတာနဲ့သူကမီဒီယာတွေပြောတာကြားထဲမှာကိုပို့ရတာတော့ကွဲလွဲမှုတချို့ရှိနေပါတယ်အဲ့တော့ကျွန်တော်တို့ဘာမှမှတ်ချက်ပေးလို့မရပါဘူ
းလက်ရှိဖွဲ့စည်းပုံအခြေခံဥပဒေပုံမှ263ရာနိုင်ငံတော်အပေါ်တစ္ဆာမဆောင်တည်တာကိုကျင်းတရားပြက်ပြားတာပိတ်အပ်ထားတဲ့တာဝန်ကိုကျေပွန်အောင်မထမ်းဆောင်တာစတဲ့အချက်တစ်ချက်ချက်နဲ့ဝန်ကြီးတဦးဦးကိုဆွဆွဲပစ်တင်ပိုင်ခွင့်ရှိပါတယ်ဒါပေမဲ့တိကျခိုင်မာတဲ့အချက်မရှိပဲဆွဆွဲပစ်တင်ခွင့်မရှိသလို အတင်းအကျပ်ဖိအားပေးနှုတ်ထွက်ခိုင်းတာမျိုးကိုလည်းလုပ်လို့မရပါဘူးလုပ်ငန်းတာဝန်မကျေပွန်တဲ့ဝန်ကြီးချုပ်နဲ့ဝန်ကြီးတွေကိုယာရုကနေနှုတ်ထွက်ဖို့နိုင်ငံတော်သမ္မတကသာညွှန်ကြားနိုင်ကြောင်းနဲ့ညွှန်ကြားချက်ကိုမလိုက်နိုင်ရင်လေတာဝန်ကနေရက်စဲခွင့်ရှိတယ်လို့ပြဌာန်းထားပါတယ်လက်ရှိဒီဇဲဥရေရလုပ်ငန်းတာဝန်မကျေပွန်တဲ့ဝန်ကြီးချုပ်နဲ့ဝန်ကြီးတွေကိုယာရုကနေနှုတ်ထွက်ဖို့ညွှန်ကြားနိုင်တဲ့အခွင့်အာဏာကိုနိုင်ငံတော်သမ္မတကသာပေးထားတာပါအခုလိုဝန်ကြီး၃ဦးနှုတ်ထွက်စာတင်ခိုင်းတာနဲ့ပတ်သက်လို့ကချင်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာခတ်အောင်ကဒီကနေ့မြစ်ကြီးနားမြို့မှာသတင်းတောက်တွေတွေ့ဆုံမေးမြန်းချိန်မှာအခုလိုဖြေသွားပါတယ်
။တမီးမေးတဲ့ဟာကအင်္ဂါသူကအုပ်ချုပ်ရေးအဖွဲ့အစည်းဖြစ်တယ်။အစိုးရဆိုအုပ်ချုပ်ရေးအဖွဲ့အစည်းဖြစ်တယ်။အုပ်ချုပ်ရေးအဖွဲ့အစည်းဆိုတာသူက change of command ရှိတယ်။ဟုတ်လားအစစ်စစ်အစစ်စစ်ကိုကယ်လို့ညွှန်ကြားတဲ့ဒီလူမျိုးလုပ်စက်ပေါ့လေ။ဒါကိုလုတ်ခြင်းပဲဖြစ်တယ်လို့ပြောအောင်ကဒီလိုပဲဖြစ်ပါစေ
ဝင်ကြီးတွေနှုတ်ထွက်ဖို့တောင်းဆန်းစုကြည်ကညွှန်ကြားတာဟုတ်မဟုတ်သတင်းတောက်တွေကမေးမြန်းနာကိုတော့ကချင်ဝင်ကြီးချုပ်ကတိတိကျကျဖြေကြားတာမရှိပဲအထက်ကဆိုတော့အားလုံးပါတယ်လို့သာဖြေကြားခဲ့ပါတယ်ဒီတော့အတွင်းတင်းနှသာဤတိုင်းဝင်ကြီးချုပ်ရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်လို့လည်းပြီးခဲ့တဲ့ရက်ပိုင်းတွေကသတင်းတွေထွက်ပေါ်နေတာရှိခဲ့ပြီးပါတီအနေနဲ့လက်ရှိမှာတော့ဒီကချင်ဝင်ကြီး၃ဦးကိစ္စကိုသာစုံစမ်းစစ်ဆေးသွားမှာဖြစ်ပြီးတနင်္လာရီတိုင်းဒေသကြီးဝင်ကြီးချုပ်ကိစ္စနဲ့ပတ်သက်လို့တစုံတရာတိုင်ကြားစာရရှိထားခြင်းမရှိလို့စုံစမ်းစစ်ဆေးတာလုပ်ဖို့မရှိသေးဘူးလို့ဒေါက်တာမြူးညွန်းကပြောပါရယ်။ဒါပြင်ပါတီကနေအပီးတိုင်ထုတ်ပယ်ထားပြီးဖြစ်တဲ့အေယာဝတီတိုင်းဒေသကြီးလွတ်တော်ဒုဥက္ကဋ္ဌနဲ့ပတ်သက်လို့ပါတီအနေနဲ့သက်ဆိုင်ရာဝင်ကြီးဌာနတွေစီကိုလိုအပ်တယ်လို့လုံနိုင်ဖို့ပြောဆိုထားပြီးဖြစ်တာကြောင့်ဒီအပေါ်မှာဝင်ရောက်ဆွတ်ဖက်သွားမှာမဟုတ်ဘူးလို့လည်း NLD ပါတီပြောခွင့်ရဦးမြူးညွန်းကပြောဆိုသွားပါရယ်ရှင်။
VOA မြန်မာပိုင်းသတင်းတောက်မိခပါရှင်ကျမတို့အင်ကာနေ့နေ့နဲ့ခင်း VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်မြန်မာနိုင်ငံကိုပြန်ပို့ခံရမယ့်အရေးစိုးရိမ်ချက်ကြောင့်အိန္ဒိယမှာခိုးလုံနေကြတဲ့ Rohingya Muslim တွေ Bangladesh ဘက်ကိုနေဆက်ဖြတ်ကျော်ဝင်ရောက်လာကြပါတယ် Rohingya တိမ်းနဲ့ချီခိုးလုံနေတဲ့ Bangladesh နိုင်ငံကိုရောက်ဖို့လူမောင်းခိုးကူးသူတွေကိုငွေပေးပြီးလာကြရတယ်လို့လည်းအိန္ဒိယဘက်ကနေထွက်ပြေးလာတဲ့ဒုက္ခသည်တွေကပြောပါတယ်အိန္ဒိယနိုင်ငံဘက်ကနေ Bangladesh ကိုထွက်ပြေးလာကြတဲ့ Rohingya ဒုက္ခသည်တချို့နဲ့တွေ့ဆုံတင်ပြထားတဲ့ AFP သတင်းဆောင်မကိုအခြေခံပြီးမတ်တင်ကီထိုက်ကပြောပြမှာပါရှင
်အိန္ဒိယနိုင်ငံမှာနှစ်နဲ့ချီနေထိုင်လာကြတဲ့ Rohingya ဒုက္ခသည်တွေကဌာနေပြန်ပို့ခံရမယ့်အရေးစိုးရိမ်ချက်ကြောင့် Bangladesh ဘက်ကိုထွက်ပြေးလာနေကြပါတယ်ဒီသတင်းပတ်ဒီအတွင်း Bangladesh နိုင်ငံကော့ဆက်ဘဇာကRohingya ဒုက္ခသည်စခန်းတွေကိုရောက်လာကြတဲ့ဒုက္ခသည်1300ရှိပါတယ်။အိန္ဒိယကနေထွက်ပြေးလာတဲ့ Rohingya ဒုက္ခသည်ဇာကီယာဟူစိန်ကအခုလိုပြောပါတယ
်။
မြန်မာနိုင်ငံကိုဘယ်လိုပြန်လို့ရမလဲ။အကြမ်းဖက်မှုတွေကဖြစ်နေသေးပါ။ငြိမ်းချမ်းသွားမှပြန်လို့ရမှာလို့သူကပြောသွားတာပါ။အိန္ဒိယအစိုးရက2018ခုနှစ်အတွင်း Rohingya ဒုက္ခသည်200ကျော်ဖမ်းဆီးခဲ့ပြီးဒီရေအတွက်ကနှစ်ပေါင်းများစွာအတွင်းအများဆုံးအရေအတွက်ဖြစ်ပါတယ်။လက်ရှိအိန္ဒိယမှာနေထိုင်နေကြတဲ့ Rohingya Muslim 4000လောက်ရှိနေတာပါ။ကုလသမဂ္ဂဒုက္ခသည်များဆန်ရယုံကအိန္ဒိယက Rohingya တွေကိုအတိအမှတ်ပြုကတ်ထုတ်ပေးထားပေမဲ့လည်းတခြားအကူအညီတွေတော့မရဘူးလို့လည်းဒုက္ခသည်တွေကပြောပါတယ်။အိန္ဒိယကနေ Bangladesh ဘက်ကိုထွက်ပြေးလာခဲ့တဲ့ကမဲဟူစိန်ကအခုလိုပြောပါတယ
်။အိန္ဒိယမှာတဲ့အရာနဲ့ဟောရယူနီဆာရခေါင်းဆောင်ကတော့မတော်တော့တဲ့
အိန္ဒိယနိုင်ငံထဲမှာကျွန်တော်တို့ကိုအစိုးရကရောကုလသမဂ္ဂကရောကူညီတာမရှိပါဘူးကုလသမဂ္ဂဒုက္ခသည်များဆိုင်ရာရုံးကလုပ်ပေးတာတခုကတော့ကျွန်တော်တို့ကို ID card တွေပေးထားတာပါဒါကြောင့်ကျွန်တော်တို့အနေနဲ့ဖျားဝတ်ပြုနိုင်တယ်သွားလို့လာလို့ရတယ်ရဲတွေကနှောက်ယှက်ပေးတာမရှိပါဘူးအခုတော့ကျွန်တော်တို့မြန်မာပြည်ကိုပြန်ပို့ဖို့ပြောထားတဲ့အစိုးရဘက်ကဖျားပေးတာတွေရှိနေပါတယ
်အိန္ဒိယနိုင်ငံထဲမှာရိုဟင်ဂျာတွေရောက်ရှိနေထိုင်နေကြတာနှစ်နဲ့ချီရှိခဲ့ပါပြီဒါပေမဲ့လည်းပြီးခဲ့တဲ့နှစ်အောက်တိုဘာလကတည်းကဒီနှစ်ဇန်နဝါရီလမှာတည်းကအိန္ဒိယအစိုးရကရိုဟင်ဂျာဒုက္ခသည်12ဦးကိုမြန်မာဘက်ပြန်ပို့ခဲ့တယ်လို့ရိုဟင်ဂျာဒုက္ခသည်တွေကိုစီးရင်ကောက်တာတွေလည်းလုပ်ခဲ့ပါတယ်။ဒီနောက်မှာတော့တဟနေပြန်ပို့ခံရမယ့်အရေးစွန့်ရင်ကြတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်ကိုမောင်းခိုကူးသူတွေအခုအညီနဲ့ထွက်ပြေးလာကြတာလို့ဒုက္ခသည်တဦးဖြစ်တဲ့ရာမက်ဦးလာကပြောပါတယ
်။အားရအိန္ဒိယတုန်းအရှိတဲ့ဂေဒ
အိန္ဒိယဘက်ကနေနေဆက်ကိုခုဖြတ်ပြီးဘင်္ဂလားဒေ့ရှ်ဘက်ကိုဝင်လာတာပါတဲ့ဒီကိုလာဖို့အတွက်မောင်းခိုလမ်းကြောင်းကလုတ်ပေးသူတွေကိုပိတ်ဆံပေးရပါတယ် သူတို့အတွက်သိကိုခက်ခဲကြမ်းတမ်းနဲ့ဘင်္ဂလားဒေ့ရှ်ကိုရောက်ဖို့အတွက်၈ရက်၉ရက်လောက်ကြာပါတယ်လို့ပြောသွားတာဖြစ်ပါတယ်။အိန္ဒိယကရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်ဘက်ကိုဆက်ပြီးတော့ထွက်ခွာလာနေကြဆဲဖြစ်ပါတယ်။အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်မှာကလင်းငယ်၁၈ဦးအပါအဝင်ရိုဟင်ဂျာမွတ်စလင်၃၁ဦးတို့တောင်းတင်နေပြီးဘယ်ဘက်ကမှလက်မခံသေးဘူးလို့လည်းဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေကမနေ့တနင်္လာနေ့မှာပြောတဲ့အကြောင်း AFP သတင်းကဖော်ပြပါတယ်။အိန္ဒိယဘက်ကနေဆက်မှာရွေးဖြင့်တဲ့နှလုံးပေးထားပြီးဒုက္ခသည်တွေလက်ရှိနေထိုင်နေကြပါတယ်။အိန္ဒိယနိုင်ငံဂျမ္မူးနယ်ကက်ရှမီးယားပြည်နယ်ကနေဇန်နဝါရီလ18ရက်နေ့မှာပထမအတုပ်ရောက်လာခဲ့တာလို့ဘင်္ဂလားဒေ့ရှ်နေခြားဆောင်တပ်မှူးဒုတိယဗိုလ်မှူးကြီးဂိုလန်ခါဘီယာက AFP ကိုပြောပါတယ်။အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကအကြီးတန်းတာဝန်ရှိသူတွေလည်းပြီးခဲ့တဲ့တနင်္ဂနွေနေ့ကရိုဟင်ဂျာဒုက္ခသည်တွေအရေးအစီအဝေးထိုင်ကြပါတယ်။အိန္ဒိယရဲ့ချမ်းမာရေးစောင့်ရှောက်မှုကနဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကအထောက်အထားထုတ်ပေးထားတဲ့ဒုက္ခသည်တွေကိုအိန္ဒိယဘက်ကလက်ခံဖို့ဘင်္ဂလားဒေ့ရှ်ဘက်ကပြောဆိုနေတာပါ။ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုတရားဝင်လက်မခံတဲ့မြန်မာအစိုးရဘက်ကတော့အိန္ဒိယဘက်ကပြန်ပို့သူတွေကိုဘယ်လိုပုံစံလက်ခံခဲ့တယ်လဲဆိုတော့ရှင်းရှင်းလင်းလင်းမသိရပါဘူး။ဒါပေမဲ့မြန်မာဘက်ကထွက်ပြေးရသူတွေအလုံးကိုစီစစ်ပြီးပြန်လက်ခံမယ်လို့ပြောဆိုထားပေမဲ့ဘင်္ဂလားဒေ့ရှ်မှာခိုးလုံနေကြတဲ့တိမ့်နေချီတဲ့ရိုဟင်ဂျာတွေကတော့ဌာနေပြန်နိုင်ဖို့အတွက်ရိုဟင်ဂျာအဖြစ်အသိအမှတ်ပြုဖို့နိုင်ငံသားဖြစ်ရေးအမခံချက်ပေးဖို့တောင်းဆိုနေကြပါတယ်ရှင်
။မတ်တင်ကီထိုက်ပြောပြသွားတာပါ။ထိုင်းမြန်မာနယ်စပ်ထိုင်းနိုင်ငံဘက်ချန်ချင်းရိုင်ခရိုင်ချင်းရိုင်ခိုင်အတွင်းမှာခီးတဲ့တင်ကားတစည်းပေါ်ကနေကာလတန်ဖိုးဘန့်ငွေတန်း600နီးပါးတန်ဖိုးရှိတဲ့စိတ်ကြွစီအများပြားကိုမနေ့ကဖမ်းဆီးရမိခဲ့ပါတယ်။အဲ့ဒီစိတ်ကြွစီတွေဟာမြန်မာနိုင်ငံဝဒေသတောင်ပိုင်းမှာထုတ်လုပ်တာလို့ထိုင်းရဲတပ်ဖွဲ့ဒုတိယရဲချုပ်ကသတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်။ဒီကြောင့် VOA ထိုင်းခြေဆိုင်သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းမြန်မာနယ်စပ်ကနေထိုင်းမြောက်ပိုင်းသွားချင်းရိုင်ဘန်ကောက်ခရီးသည်တင်ရင်ရဲ့အောက်ပိုင်းကပစ္စည်းတွေထားတဲ့နေရာမှာစိတ်ကြွစည်းတွေတဲဆောင်လာမယ်ဆိုတာကိုအမှတ်3ဒေသချင်းရိုင်ခရိုင်ရဲတပ်ဖွဲ့ကကြိုတင်သတင်းရထားခဲ့တာကြောင့်စစ်ဆေးရှာဖွေရင်းဖမ်းမိခဲ့တာပါထိုင်းမြန်မာနယ်စပ်မဲဆိုင်မြို့ကိုစင်းလုံးကားတကြောင်သွားခရီးသည်တွေကိုပို့ပြီးပြန်လာတဲ့ပုံစံမျိုးနဲ့ကားပေါ်မှာခရီးသည်တွေမပါဘဲမောင်းလာခဲ့တဲ့ပထုံထားနီလိုက်စင်နဲ့ခီးတဲ့တင်ကားဟာရှေ့ကနေလမ်းကြောင်းကြည့်ပေးတဲ့ကားငယ်တစ်စီးနဲ့အတူချင်းရိုင်ခရိုင်မဲရောင်မြို့ထဝီရက်လမ်းမှာဇန်နဝါရီလ20ရက်နေ့တနင်္ဂနွေနေ့မနေ့တနားရီကျော်လောက်ကမောင်းနှင်လာတဲ့အချိန်ရဲတပ်ဖွဲ့ကားတွေကနောက်ကနေလိုက်လံဖမ်းဆီးခဲ့ကြတာပါခီးတဲ့တင်ရင်ပေါ်မှာစာလာအိတ်18ထုပ်နဲ့ထုတ်ပြီးတဲဆောင်လာတဲ့ဝတောင်ပိုင်းထုပ်93လုံးတစ်စိတ်ကြွဆေးပြားပေါင်းနှစ်တန်းရှစ်သိန်း28,000ကိုဖမ်းဆီးနိုင်ခဲ့တဲ့အကြောင်းဇန်နဝါရီလ21ရက်နေ့ကချင်းရိုင်အမှတ်5ဒေသမှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းဒုတိယရဲချုပ်ချလန်ကရက်စီဝရခန်ကအခုလိုပြောသွားပါတယ်ချင်းရိုင်ဒေသကမူးယစ်မှောင်ခိုခိုင်းကြီးတစ်ခုကနေစီစဉ်လှုပ်ဆောင်နေတာဖြစ်ပြီးနောက်ွယ်ကဆက်နွယ်နေသူတွေကိုဆက်လက်ဖော်ထုတ်ဖမ်းဆီးသွားမှာဖြစ်တယ်လို့လည်းဒုရဲချုပ်ကပြောဆိုသွားပါတယ်မူးယစ်ရာဇာတွေကိုတတိပေးထားတာကတော့ထိုင်းနိုင်ငံထဲကိုမူးယစ်ဆေးဝါးတွေတင်ပို့နေတာကိုရကြဖို့နဲ့ဘလောက်များများပို့ဖို့မလွတ်တမ်းဖမ်းဆီးသွားမှဖြစ်တယ်လို့လည်းရဲချုပ်ကတတိပေးပြောဆိုသွားခဲ့ပါတယ်။ထိုင်းမြောက်ပိုင်းမှာတော့2019ခုနှစ်နှစ်စပိုင်းကစပြီးစိတ်ကြွစည်းတွေဇက်တိုက်ဖမ်းဆီးမိနေတယ်လို့ပြီးခဲ့တဲ့နှစ်ကတော့ထိုင်းမြောက်ပိုင်းတစ်ခုတည်းကပဲစိတ်ကြွစည်းများအလုံးရေတန်ပေါင်း280ကျော်လောက်ဖမ်းဆီးနိုင်ခဲ့တယ်ဆိုပြီးထိုင်းအနာပိုင်းတွေကပြောဆိုခဲ့ပါတယ်ရှင်။
VOA မြန်မာပိုင်းသတင်းတောက်မအေးမှာပါရှင်။ကျမတို့ရဲ့ဒီ VOA မြန်မာပိုင်းအစီအစဉ်ကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နှာစင်နိုင်ကြပါရယ်။အင်္ဂါနေ့နက်နက်ခင်းဒုတိယပိုင်းအစီအစဉ်ကိုမကြာခင်တင်ဆက်မှာဖို့ဆက်လက်နှာစင်ကြပါရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ VOA မြန်မာပိုင်းရဲ့အင်္ဂါနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါရှင်အခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
အဲ့တော့ဒါတင်ပို့မှုအားလုံးရဲ့တိရခဲတုံးတော့ပဲကျွန်တော်ပမာဏရှိပါတယ်အဲ့တော့ဈေးကွက်ရပြောရင်တော့လေဒီဥရောပခုနက GSP ထုတ်တဲ့ဟာတော့ဈေးကွက်အားလုံးပဲ
တိရဒါကတော့မြန်မာစံတင်ပို့မှုပေါ်ဥရောပသမဂ္ဂကအခွန်စတင်ကောက်ခံနေတဲ့အပေါ်မှာရိုက်ခတ်မှုအလားအလာတွေနဲ့ပတ်သက်ပြီးတော့သုံးသက်ဆွေးနွေးထားတဲ့စီးပွားရေးကဏ္ဍတင်ဆက်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။ဒါအပြင်တုဒ္ဒဆုံလင်အမေရိကန်တခွင်အစီအစဉ်ကိုလည်းနားဆင်ရမှာပါ။အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုကြားရမှာပါရှင်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်တို့ဖေဖော်ဝါရီလထဲမှာဒုတိယအကြိမ်တွေ့ဆုံကြမယ့်အကြောင်းအမေရိကန်ဘက်ကကြေညာထားပါတယ်။ဒီအလားအလာတွေနဲ့ပတ်သက်ပြီး VOA သတင်းတောက် Ralph Jennings ရဲ့သတင်းလွှာကိုကိုကျော်အောင်လွင်ကပြောပြမှာပါရှင်။
မြောက်ကိုရီးယားရဲ့နျူကလ িয়ার ဖြတ်သိမ်းရေးအစီအစဉ်နဲ့ပတ်သက်ပြီးပြောဆိုဆွေးနွေးမှုတွေကတိုးတက်မှုတွေရှိနေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရကအခိုင်အမာပြောဆိုနေပေမဲ့လည်းဘလောက်ထိတိုးတက်မှုတွေရှိနေတယ်လဲဆိုတာကတော့တဲတဲကွဲကွဲမသိရသေးပါဘူး။လာမယ့်လဖေဖော်ဝါရီလကုန်ပိုင်းမှာသမ္မတထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ဒုတိယအကြိမ်မြောက်တွေ့ဆုံဆွေးနွေးပွဲကျင်းပဖို့ရှိတယ်လို့ကြေညာထားတယ်ဆိုပေမဲ့လည်းဘယ်မှာတွေ့ဆုံကြမှာလဲဘယ်နေ့မှာတွေ့ဆုံကြမှာလဲဆိုတာကတော့မြောက်ကိုရီးယားဘက်ကရောအမေရိကန်ဘက်ကရောတရားဝင်မကြေညာသေးပါဘူး။နျူကလ িয়ার လက်နက်ပြတင်းရေးဆိုင်ရာဆွေးနွေးမှုတွေကတိုးတက်မှုတွေတော်တော်ရနေပြီလို့ခန့်မှန်းပြောဆိုမှုတွေရှိနေတယ်ဆိုပေမဲ့လည်းတကယ်လက်တွေ့မှာတော့တိုးတက်မှုတွေရှိမနေဘူးလို့ Washington DC ခြေစိုက် Heritage Foundation အဖွဲ့ရဲ့အရှိမျောက်အာရှရေးရာအကြီးတန်းသုတေသီ Bruce Glanger ကပြောပါတယ
် Even a few days ago Vice President Pence said that you know that we're still waiting for North Korea to commit to denuclearization.
နျူကလ িয়ার လက်နက်ပြတင်းရေးကိုမြောက်ကိုရီးယားဘက်ကခိုင်မာဆုံးဖြတ်ချက်ချပြီးတော့လှုပ်ဆောင်ဖို့ကိစ္စကိုအမေရိကန်ဘက်ကစောင့်နေရုံပဲလို့အမေရိကန်ဒုသမ္မတမိုက်ပန့်စ်ကပြီးခဲ့တဲ့ရက်ပိုင်းကပဲပြောထားပါတယ်ဒီလိုအခြေအနေကအမေရိကန်နဲ့မြောက်ကိုရီးယားကြားမှာရှိနေခဲ့တာပြီးခဲ့တဲ့နှစ်ထိပ်သီးတွေ့ဆုံမှုပြီးခဲ့တဲ့ကမဟုတ်ပါဘူးဆယ်စုနှစ်တွေနဲ့ချီပြီးတော့ရှိလာခဲ့တဲ့အခြေအနေပါလို့ Bruce Glanger ကပြောခဲ့တာပါအမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်တွေနောက်တစ်ကြိမ်ပြန်တွေ့ကြဖို့အရေးတောင်ကိုရီးယားသမ္မတမွန်ဂျေအင်ကတိုက်တွန်းထားတယ်ဆိုပေမဲ့လည်းနျူကလ িয়ার လက်နက်ဖြတ်သိမ်းရေးလုပ်ငန်းစဉ်ကအပြင်းအထန်အဖြစ်တိုးတက်မှုရှိတဲ့လက္ခဏာတွေအ ਨੇ ချင်းရှိတာကလွဲပြီးတော့ရပ်တန့်နေခဲ့တာလရီနဲ့ချီပြီးတော့ရှိနေပါပြီ။နောက်တစ်ကြိမ်ထိပ်သီးဆွေးနွေးပွဲဖြစ်ပေါ်ရေးကိုအမေရိကန်ဘက်ကထက်မြောက်ကိုရီးယားဘက်ကပို့ပြီးတော့လိုလားနေပုံရတဲ့အကြောင်းပထဝီနိုင်ငံရေးဆိုင်ရာလေ့လာမှုလုပ်ငန်း Stratford Company ရဲ့မာဗျူဟာသုံးသပ်ရေးဒုက္ခထ Rodger Becker ကပြောပါတယ
်။ It seems that the North Koreans are the ones who have been driving the push for this second summit almost more so than the United States.
ဒုတိယကြိမ်ထိပ်သီးတွေ့ဆုံမှုဖြစ်ပေါ်အောင်မြောက်ကိုရီးယားကအမေရိကန်ထက်ပိုပြီးတော့တွန်းအားပေးနေပုံရပါတယ်။ Kim Jong Un ရဲ့နှစ်သက်ကူးမိန်ကွန်းအတွင်းအမေရိကန်နဲ့ဆက်ဆံရေးမှာအပြုအမူတွေကိုပြောင်းလဲဖို့လိုအပ်နေတယ်။ဒီလိုမှမဟုတ်မြောက်ကိုရီးယားရဲ့အစီအစဉ်တိုင်းပဲဆက်သွားမလားဆိုတာကိုထက်သွင်းပြောဆိုထားပါတယ်။မြောက်ကိုရီးယားဟာအခြေအနေတွေအားလုံးအဆင်ပြေသေးကြအောင်တရုတ်နိုင်ငံကိုလည်းထိဆက်ထားပါတယ်။တရုတ်ကသူတို့ရဲ့အနောက်မှာအသေးချာရှိနေပြီဆိုမှအမေရိကန်နဲ့ဆက်ဆံမှုတွေလှုပ်လာခဲ့တာလို့ Rodger Becker ကပြောခဲ့တာပါ။မြောက်ကိုရီးယားကနျူကလ িয়ার ဆိုင်ရာကိုယ်စားလှယ် Kim Jong Chol နဲ့သမ္မတ Donald Trump တို့ပြီးခဲ့တဲ့တောက်ကြနေတုန်းကအချိန်နှစ်နာရီနီးပါးတွေ့ဆုံခဲ့ကြပါတယ
်။
တက်မှုတွေအများကြီးကျွန်တော်တို့လုပ်နိုင်ခဲ့ပါတယ်။ဒီအကြောင်းတွေကိုသတင်းမီဒီယာတွေကမဖော်ပြကြပါဘူး။နျူကလ িয়ার လက်နက်ဖြတ်သိမ်းရေးစီစဉ်နဲ့ပတ်သက်ပြီးတော့စိုးရိမ်မှုတွေရှိနေတယ်ဆိုပေမဲ့တိုးတက်မှုတွေအများပြားကျွန်တော်တို့လုံနိုင်ခဲ့ပါတယ်လို့သမ္မတထရမ့်ကပြောခဲ့တာပါ။နျူကလ িয়ার လက်နက်ဖြတ်သိမ်းရေးစီစဉ်ရှေ့ဆက်ပြီးသွားနိုင်မှုကခိုင်မာတဲ့တိုးတက်ဖြစ်ထွန်းမှုတွေရှိဖို့လိုတယ်ဆိုတာကိုနှစ်ဖက်လုံးကသဘောပေါက်လက်ခံရလိမ့်မယ်။နှစ်ဖက်စလုံးအောင်မြင်မှုရနိုင်မှုကြားကာလသဘောတူညီမှုတစ်ခုရအောင်ဘယ်လိုလှုပ်ဆောင်ရမလဲဆိုတာကအရေးကြီးတဲ့အချက်ဖြစ်နေတယ်လို့ National Interest အဖွဲ့ရဲ့ကာကွယ်ရေးလေ့လာမှုဆိုင်ရာညွန်ကြိုင်းမူ Harry Kazainis ကပြောပါတယ်ပြီးခဲ့တဲ့နှစ်တွင်စင်ကာပူနိုင်ငံမှာတွေ့ဆုံခဲ့ကြတဲ့ မြောက်ကိုရီးယားနဲ့အမေရိကန်နှစ်နိုင်ငံထိပ်သီးဆွေးနွေးမှုတောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံထိပ်သီးဆွေးနွေးမှုတွေရှိခဲ့ကြတယ်ဆိုပေမဲ့လည်းနျူကလ িয়ার လက်နက်ဖြတ်သန်းရေးအစီအစဉ်ကိုအကောင်အထည်ပေါ်အောင်ဘယ်လိုလုပ်ဆောင်ကြမလဲဆိုတဲ့အစီအစဉ်ရေးဆွဲမှုနဲ့ခိုင်မာတဲ့ကြေညာချက်တွေထွက်ပေါ်မလာဘူးဆိုပြီးတော့ဝေဖန်မှုတွေကရှိနေတာပါ
အခုဆက်လက်ပြီးတော့ကမ္ဘာသတင်းတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအာပေါ်မပြတ်ဒေါ်လာလာတန်းနဲ့ဒေါခင်မျိုးသက်တို့ကကောက်နှုတ်တင်ပြမှာပါရှင
် The Asia Times မှာဆောင်းပါးရှင်ဘော်ဒီလစ်နာရဲ့တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးထူးထူးခြားခြားကျဆင်းလာနေတဲ့အကြောင်းရေးသားထားတာကိုပြောပြပါရစေဒီလိုကျဆင်းလာနေတဲ့ကိစ္စမှာစီးပွားရေးအရာကဘယ်လောက်ပါပြီးနိုင်ငံရေးအရာကဘယ်လောက်ပါနေတယ်ဆိုတာကတော့သိပြီးမသေးခွဲဘူးလို့ဆိုပါတယ်2018စရုပ်ထလေးလက်ပတ်အတွင်းတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးဟာအမေရိကန်ဒေါ်လာ962တန်းအထိကျဆင်းသွားပြီးဒါဟာတရုတ်အစိုးရကမြန်မာစိုက်ပျိုးထွက်ကုန်ချုပ်အတွက်တင်ပို့ခွင့်ဆိုင်းငံ့လိုက်တာနဲ့ရှမ်းပြည်မြောက်ပိုင်းမူဆင်နာကအဓိကနယ်စပ်ဂိတ်ပိတ်လိုက်တာပါဝင်နယ်စပ်ကုန်သွယ်ရေးကိုတရုတ်ဘက်ကနေတင်းကျပ်လိုက်တာကြောင့်ဖြစ်ကြောင်းအဲ့ဒီသတင်းရေးသူရဲ့တုံ့တက်ချက်ကိုပါမြန်မာအစိုးရသတင်းမှာဖော်ပြထားပါတယ်မူဆယ်ဘက်မှာပိတ်ထားတယ်ဆိုပေမဲ့လုံးဝပိတ်ထားတာမဟုတ်သလိုကချင်မြောက်ပိုင်းလွဲချင်းနဲ့ကမ်းပိုင်းတီကိုကံဘက်ကချင်းရွှေဟော်ကျိုင်းလုံနာကမိုင်းလာရီဘက်မှာတော့ကုံသွဲနေစေဖြစ်ပြီးမြန်မာဘက်ကစံတကြားပေပြောင်းနှံလက်ဖက်ချောင်းနဲ့ငါးထွက်ကုန်ပြန်တတ်တူတွေပါတရုတ်ကိုတင်ပို့သလိုတရုတ်ဘက်ကစိုက်ပျိုးရေးသုံးဆက်ကရီယာညက်စစ်ပစ္စည်းတန်းနဲ့တန်းမဏိပြန်လူသုံးကုန်ပစ္စည်းမျိုးစုံတင်ပို့နေတယ်လို့ဆိုပါတယ်လက်ရှိကုံသွဲကျဆင်းနေတာဟာတရုတ်ရဲ့ရေရှည်စီမံကိန်းတွေအတွက်တော့ထိခိုက်နိုင်စရာမရှိပါဘူးလို့ဆိုပါတယ်။ဒီလိုကျဆင်းရတာဟာတရုတ်ကသူ့ရဲ့စီးပွားရေးကျဆင်းနေတာကြောင့်စီးပွားရေးနယ်ပယ်ဆောင်မှာထိန်းချုပ်ဖို့အတွက်ဥပဒေအသစ်တွေပြဋ္ဌာန်းခဲ့တာနဲ့ဆက်နွယ်နေသလား။ဒါမှမဟုတ်တရုတ်ကဒေါ်လာ 3.6 ဘီလီယံအကုန်ခန့်ဖိလုပ်နေတဲ့မြေဆုံဆဲစီမံကိန်းရပ်ဆိုင်းနေတာကိုပြန်ပြီးစဖို့အပအဝင်တခြားစီးပွားရေးလုပ်ငန်းအသစ်တွေလုပ်ဖို့အတွက်မြန်မာကိုဖိအားပေးတဲ့အနေနဲ့ချလာတဲ့ကျေပြန့်တဲ့မဟာဗျူဟာရဲ့အစိတ်ပိုင်းတစ်ခုလားဆိုတော့တဲတဲကွဲကွဲမသိရဘူးလို့យေတာထားပါတယ
်ဆက်လက်ပြီး January 27ရက်နေ့ထုတ် strategypage.com online ဆာမျက်နှာမှာမြန်မာမာတရုတ်ကပြောင်ပြောင်တင်းတင်းဗိုလ်ကျတဲ့အနီးသုံးဖို့စူးစမ်းနေတယ်ဆိုပြီးမြန်မာ China tries the blunt bully approach ဆိုတဲ့ခေါင်းကြီးနဲ့យေတာထားတဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလိုပါတယ်ကချင်ပြည်နယ်မှာဒီဇင်ဘာလကစပြီးတိုင်းရင်းသဘုံအုပ်စုတွေကြားလိလကြားအပြည့်ရဆဲထားပြီးမြေဒီအခြေအနေဟာတာရှည်ခံကျင်မှခမာဖြစ်ပါတယ်လို့အစချီရေးသားထားပါတယ်အကြောင်းကတော့မကြာမီကတရုတ်သမ္မတကြီးကကချင်ပြည်နယ်ကိုတွားရောက်ခဲ့ပြီးဒေါ်လာ 3.6 ဘီလီယံတန်ဖိုးရှိတဲ့မြစ်ဆုံရေကာတာစီမံကိန်းပြန်ဆခွင့်မရဘူးဆိုရင်ကချင်ပြည်နယ်နဲ့မြန်မာနိုင်ငံမှာပေးဆက်ရမှုကြီးမားနိုင်တယ်လို့ဒေတာကအာဏာပိုင်တွေကိုပြောခဲ့တယ်လို့ထောက်ပြရေးသားထားပါတယ်။ကနဦးမြေဆုံစီမံကိန်းကို2019မှာပြီးဖို့ကြီးမားထားပေမဲ့2021ကစလို့ရပ်တန့်ခဲ့တာဖြစ်ပြီးအများအပြားမှန်တယ်လို့ယူဆရတဲ့အဂတိလိုက်စားမှုဆဆွဲချက်တွေနဲ့ဒေတာကတိုင်းရင်းသားတဘုံအုပ်စုတွေထံကလက်နဲ့ဆွဲကိုင်းကန့်ကွက်မှုတွေကြောင့်ရပ်တန့်ခဲ့တဲ့အခြေစိုက်ခဲ့တယ်လို့ဆိုပါတယ်။ဒီ .twin တရုတ်နိုင်ငံဘက်ကအခြေအနေဟာပြောင်းလဲလာခဲ့ပြီးမြစ်ဆုံကရမယ့်လျှက်စစ်ဓာတ်အားမီဂါဝတ်6000ကနေ90ရာခိုင်နှုန်းကိုတရုတ်ကသုံးဖို့အရင်ကရှိခဲ့ပေမဲ့လို့လေမကြာမီနှစ်တွေအတွင်းမှာတရုတ်ရဲ့စီးပွားရေးဖွံ့ဖြိုးမှုနှေးကွေးလာတာနဲ့အတူနောက်ထပ်လျှက်စစ်ဓာတ်အားလိုအပ်မှုကလည်းကျဆင်းလာခဲ့လို့ဖြစ်ပါတယ်တကယ်တော့တရုတ်မြန်မာနယ်စပ်ဒေသတွေမှာလျှက်စစ်ဓာတ်အားပိုရှံနေတဲ့အတွက်လေမြန်မာနိုင်ငံမြောက်ပိုင်းကိုတရုတ်ကလျှက်စစ်တပ်အားရောင်းဖို့ကန့်လန့်ခဲ့တာတွေရှိပါတယ်။ဒါကြောင့်လည်းမြန်မာနိုင်ငံမြောက်ပိုင်းရှိတရုတ်ရဲ့ဖွံ့ဖြိုးရေးစီမံကိန်းတွေဖြစ်တဲ့တခြားရေကာတာတွေ၊တပ်တူတွင်တွေ၊လမ်းတွေ၊တံတားတွေဖောက်လို့မဲ့စီမံကိန်းတွေဟာလည်းတရုတ်တွေတိတ်အေးမကြည့်တော့ပါဘူး။ဒါပေမဲ့တရုတ်ကလျှက်စစ်တပ်အားနဲ့ဒီရင်းနှီးမြှုပ်နှံမှုကရတဲ့အမျက်ငွေတွေထက်ပိုပြီးလိုချင်တာတွေရှိပါတယ်။မြောက်ကိုရီးယားတောင်တရုတ်ပင်လယ်နဲ့တခြားသတိထားကင်တွေရမယ့်ကိစ္စရပ်တွေမှာမြန်မာ၏တန်တမာ၏ထောက်ခံမှုကိုတရုတ်ကရယူလိုတာဖြစ်ပါတယ်။လူထုသိမနစ်သက်တဲ့အထူးသဖြင့်မြောက်ပိုင်းမှာစီးပွားရေးလုပ်ငန်းတွေမှာလည်းမြန်မာနဲ့အပေးယူလုပ်ဖို့တရုတ်ကဆန္ဒရှိတာတွေ့ရပါတယ်။ဒါအပြင်ခေတ်ပြီးဆစ်လက်နဲ့ပစ္စည်းတွေကိုဂျင်းနှုံတက်တာစွာနဲ့တရုတ်ကရောင်းဖို့ကန့်လန့်တာကိုလည်းမြန်မာစစ်တပ်ခေါင်းဆောင်ပိုင်းကစိတ်ဝင်စားလျက်ရှိပါတယ်။ဒါကြောင့်မြန်မာစစ်တပ်ကိုခေတ်ပြီးလက်နဲ့ပစ္စည်းတွေမပိုင်ဆိုင်လို့ရင် နေဆရှိတိုင်းရင်းသားအုပ်စုတဝီတွေနဲ့တရုတ်ရဲ့အပေးအယူလုပ်မှုကိုလက်ခံရမယ့်အနေအထားမှာရှိနေတာဖြစ်ပါတယ်လို့ဆောင်းပါးများရေးသားထားပါတယ်ရှင်
။ဒါကတော့ဒေါခင်မျိုးသက်နဲ့ဒေါ်လလတန်းတို့ကတင်ဆက်ခဲ့တာပါ။အခုဆက်လက်ပြီးတော့လည်းနနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လလတန်းကတင်ဆက်မှာပါရှင
်။ဒီဂရမ်နဲ့ကျင်ပြမယ် idiom အသုံးကတော့
Go up in smoke
ဖြစ်ပါလေ။စာလုံးပေါင်းက GO go UB up Go up ka apo go tet twa ra in in s m o k e smoke ka di niya ma mi go atwin so lo guide thun ye long gao di be ga lo mi go atwin ne apo go tet twa ra bo pisi tu ku ku mi lawn lo mi go atwin ne apo go tet twa de so yin aw ma pya be chan ye khe me de bo phit par de da chaw mu lo idiom a di be ga lo a chi ni alahata chan ye tan myu go so lo da phit par de ဒီသုံးနှစ်ပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ Our medical research project was cancelled halfway. So, 5 years of hard work went up in smoke.
ကျွန်တော်ရဲ့စိတ်သိပံသုတေသနပြုစုမှုကလမ်းဝဲမှာဒီမဲ့ဖျက်သိမ်းခံရတယ်လေ။ဒါကြောင့်ငါနှစ်ကြာအလုပ်ကျူးစားခဲ့တာအားလုံးလဟတာဖြစ်ခဲ့ရတယ်လို့အတိပ္ပယ်ရပါတယ်။
Our medical research project was cancelled halfway. So, 5 years of hard work went up in smoke.
Chusa gedemia, Susan gedemia, lahata piare, along sonshon tware, sui, idiom atunya, bidu piomle.
Go up in smoke.
Lupiolu yabari, eragaro, digrimine, timpia gede, idiom atome pipari.
ဒါကတော့ဒေါ်လာလာတန်းနနက်ခင်းနိုင်တင်ဆက်နေတဲ့ American 3 English စာသင်ခန်းစာအစီအစဉ်ပါရှင်။အခုဆက်လက်ပြီးတော့စီးပွားရေးကဏ္ဍကိုတင်ဆက်မှာပါ။မြန်မာဆန်တင်ပို့မှုအပေါ် EU ဥရောပသမ္မတကအခွန်ကင်းလွတ်ခွင့်ပေးထားတာကိုအဆုံးသတ်လိုက်ပါပြီ။ပြည်ပဈေးကွက်ခိုင်မာမှုအားနည်းနေတဲ့မြန်မာဆန်လောကအတွက်ဥရောပဈေးကွက်ကိုပါဆုံးရှုံးရမယ့်အခြေအနေရှိနေတာကြောင့်နောက်ထပ်အထိနာစရာဖြစ်ပါတယ်။တခြားအစားထိုးဈေးကွက်ရှာဖို့ကြိုးစားနေပေမယ့်ရေရရမရှိသေးတဲ့အခြေအနေကြောင့်ပြည်ပဆန်တင်ပို့မှုကတိတိတသားကျဆင်းသွားမယ်လို့သုံးသပ်ထားကြပါတယ်။ဒီပေါ်မှာဆန်ကုန်သည်ကြီးများအတိုင်းဝိုင်းကြားဘလောက်ပြင်ဆင်ထားပါပြီလဲ။မြန်မာနိုင်ငံဆန်ကုန်သည်ကြီးများအသင်းချုပ်ရဲ့အမှုဆောင်ဒေါက်တာစိုးထွန်းနဲ့ဆွေးနွေးထားတာကိုဒီသတင်းပတ်ဆွေးပွားရေးကဏ္ဍမှာနားဆင်ကြရမှာပါ။မတ်သိန်ကြီးထိုက်ကစီစဉ်တင်ဆက်ထားပါတယ်ရှင်။
ဒါတဆိုထွန်းရှင်ဒီဥရောပဈေးကွက်မှာမြန်မာဆန်ကအရင်တုန်းကတော့အခွန်မပေးရဘူးပေါ့နော်။ဒါပေမဲ့2019နဲ့3နှစ်ဆက်တိုက်အခွန်ကောက်မယ်လို့ဒါဥရောပသမ္မတဘက်ကကြေညာပါတယ်ဆုံးဖြတ်လိုက်ပါတယ်။မြန်မာဆန်ကဒီဥရောပဈေးကွက်ဆုံးရှုံးသွားနိုင်ခြင်းရှိပါသလားရှင်။ဈေးကွက်ပြိုင်ဆိုင်နိုင်မှုရှိပါဦးမလားဆရာ
။ကျွန်တော်တို့ကဥရောပဈေးကွက်ကိုတင်ပို့တာတော့လေမနေ့ကဒီတန်ချိန်3သန်းခွဲလောက်ကျွန်တော်တို့တင်ပို့နေတဲ့အခြေအနေမှာဥရောပကိုသွားတာတန်ချိန်4သန်းလောက်ရှိတာပေါ့နော်။တန်ချိန်၄သိန်းနဲ့မှကျွန်တော်တို့ကဇကွဲကတန်ချိန်၃သိန်းရယ်ဆန်ကတန်ချိန်၃သိန်းပေါ့နော်တန်ချိန်၃သိန်းဆန်နဲ့မှသူကနှစ်မျိုးပေါ့အဲမရဆန်လုံးရှိရယ်အဲမရဒီဆန်အလက်စရယ်နော်အဲ့တော့ကျွန်တော်တို့ကဒီကလေးအခုသူတို့ GSC ထုတ်မယ်ဆိုရင်ဆန်မျိုးစားအဲမရဆန်လုံးရှိရယ်အမျိုးသားတစ်မျိုးပဲ GSC ထုတ်တာပေါ့နော်အဲ့တော့ဒါတင်ပို့မှုအားလုံးရဲ့၁00ခန့်တုံးလောက်ပဲကျွန်တော်ပမာဏရှိပါတယ်အဲ့တော့ဈေးကွက်ရပြောရင်တော့လေဒီဥရောပကခုန GSC ထုတ်တဲ့ဟာတော့ဒီကွာအားလုံးပဲတည့်ရခဲ့တော့ဖြစ်တဲ့အတွက်ကြောင့်မလို့အမှန်တော့အများကြီးတော့ကြီးမားမှုတော့မရှိပါဘူး။
အဲ့တော့ဥရောပဈေးကွက်ကိုဒီပြီးခဲ့တဲ့2018တုန်းကတင်ပို့နိုင်ခဲ့တဲ့ပမာဏပေါ့နော်ဒီဆန်လုံးရှည်တင်ပို့နိုင်မှုကရောဆုံးရှုံးသွားနိုင်ခြင်းရှိပါသလားရှင
်။အဲအဲ့ဒီကတော့ဆုံးရှုံးသွားမဲ့သဘောရှိပါတယ်။ကျွန်တော်တန်ချိန်5000လောက်ရှိတော့ဘူးနော်
။အဲ့တော့ဆုံးရှုံးမှုကတော့သိပ်မကြီးဘူးပေါ့နော်ဆရာတို့ပြောတန်ချိန်5000လောက်ပဲရှိတယ်။
ပမာဏပြောရင်တော့
ဟုတ်ကဲ
့မများဘူးပေါ့နော်ကျွန်တော်အမှတရုတ်ပြည်ဆိုရင်တန်ချိန်တန်းဝဲတော့ကျွန်တော်တို့ကသွားရပါတော့နော်ဒါနဲ့ရှင်တော့ပမာဏအများကြီးတော့မရှိပါဘူ
းဟုတ်ကဲ့ရှင်ဆရာအဲ့တော့ဒီဆန်လုံးရှည်စိုက်ပျိုးတဲ့လယ်သမားတွေအတွက်ပေါ့နော်သူတို့ကရောပြီးခဲ့တဲ့နှစ်ကတော့ဒါဥရောပဈေးကွက်ကိုဈေးကွက်တစ်သဘောမျိုးဖြစ်မဲ့ထင်ပါတယ်ပို့နိုင်ခဲ့တယ်ဆိုတော့
ဒီဆန်လုံးရှိစိုက်တဲ့လေသမားတွေအတွက်ရောဆုံးရှုံးမှုပေါ့နော်ရှိနိုင်ပါသလားဆရာ
။အဲတူကတော့ဖြစ်နိုင်ပါတယ်ဒါတော့ကျွန်တော်တို့ကတော့တရံငယ်လုံးကိုချုပ်ပြီးတော့ဟိုပမာဏမများဘူးဆိုမြင်တကယ်တမ်းကျတော့ဒီလေသမားတွေဒါတွေဆက်ပြူးတဲ့ဆန်လုံးရှိလေမနာဆန်ရှိစိုက်ပြူးတဲ့လေသမားပေါ့ဒီဆန်ရှိကိုတင်ပို့နေရဲ့ကုန်တွေရောပေါ့နော်။သူတို့အတွက်ကတော့လက်ရှိနေတာမှာရုပ်တွေရဲ့ဒီကွက်တဲ့ချက်ချင်းရဖို့မရှိသေးတဲ့အတွက်ကြောင့်မို့လို့သူတို့အတွက်ကတော့လူချင်းအနေနဲ့ကတော့တိကျမှုရှိပါ
ဒီအပြင်ကိုတရုတ်ဖက်ကိုထွက်နေတာကတော့ကျမတို့နားလည်တဲ့လောက်စံချမ်းပေါ့နော်စကွဲလိုဟာမျိုးဟိုထွက်နေတယ
်ဆိုတ
ော့အခုစံလုံးရှည်ရောက်တော့ရောတခြားဈေးကွက်ပေါ့အစားထိုးဥရောပဈေးကွက်လိုအစားထိုးဈေးကွက်မျိုးရှာနိုင်မဲ့အလားလားရောဆရာရှိပါလား
အဲကျွန်တော်တို့ချက်ချင်းရတော့မရနိုင်ဘူးပေါ့နော်ဒါမဲ့လည်းရှာဖွေဖို့တော့ကျွန်တော်တို့ဆောင်ရွက်နေတာရှိပါတယ်ဒါမဲ့ချက်ချင်းအခုဘယ်ဈေးကွက်ရမလဲဆိုတဲ့ဟာတော့ကျွန်တော်မပြောနိုင်ဘူးပေါ့နော်
အဲ့တော့ဒီစံစဘာအထွန်းနှုံးတိုးဖို့အဲဒီစံစဘာအချောက်ခံဤပညာဒီသုံးဖို့ဆိုပြီးတော့ဒါမြန်မာလေသမားလောကမှာလည်းတိုက်တွန်းနေကြတာရှိပါတယ်ဆိုတော့စံစဘာကအထွန်းနှုံးတိုးရုံနဲ့မဟုတ်ဘဲနဲ့ဈေးကွက်ကလည်းတည်ကြဖို့တော့လူတယ်လို့ထင်ပါတယ်ဒီလေသမားတွေအကျိုးအမြတ်အတွက်ပေါ့နော်ဆရာအဲ့တော့လေသမားတွေအကျိုးအမြတ်ကလည်းဆရာတို့လိုဒါကုန်တယ်ကြီးတွေစီးပွားရေးလုပ်ငန်းရှင်တွေရဲ့လက်ထဲမှာမူတည်နေတယ်လို့ထင်ပါတယ်ဆိုတော့ဒီစီးပွားရေးစံလောကကဒီပြပပို့ကုန်ပေါ်မှာအော်ပြပဈေးကွက်ပေါ့နော်ဟိုတစ်နှစ်တစ်နှစ်စံဈေးနှုန်းကိုဟိုတည်တည်ငြိမ်ငြိမ်ဖြစ်လာနိုင်အောင်တွက်ချက်နိုင်မှုအထိဈေးကွက်ရှာနိုင်တဲ့အခြေအနေရှိနေပါပြီလားဆရာဘလို့ခက်ခဲတွေရှိနေပါလဲ
ဟိုလက်ရှိနေတာပါတည်ငြိမ်မှုမရှိဘူးနော်ကျွန်တော်စံဆိုရင်ဒါမနစ်ကတန်ရင်3000ကျော်ဆိုပြီးစံချိန်ကြီးတင်နေတယ်ဒီနေ့တန်ချိန်2000ပြို့တော့မလဲလောက်ရမယ်နေတာရှိတယ်ပေါ့အဓိကတော့ကျွန်တော်အနေနဲ့လောက်ရမှာတော့ပုဂ္ဂလိကကဏ္ဍတွေမရဘူးနော်သုဝကဏ္ဍကလည်းဂျီယူဂျီပေါ့နော်ဂါဗမန့်တွေဂါဗမန့်အမှန်ရေထူစာချုပ်ဆုပ်စုကိုတော့ရေးကြည့်ရလို့မြင်ပါတယ်။ဟိုဥပမာလေးပြောရမယ်ဆိုရင်ဒါကျွန်တော်တို့ဒီစံရှည်မျိုးစောက်ဥရောပသမဂ္ဂ GSP ထုတ်တာဗမာတွေမဟုတ်ပါဘူး။ကမ္ဘောဒီးယားကကျွန်တော်တို့ကချုပ်တာပေါ့နော်။နိုင်ငံစလုံး GSP ထုတ်။အဲဒီအချိန်မှာကမ္ဘောဒီးယားဝန်ကြီးချုပ်ကတရုတ်နိုင်ငံအောင်သွားပြီးဒီစံလုံးသူတို့စံရောင်းချဖို့ကြိုးစားပြီးစာချုပ်ချုပ်ဖို့တွေကျွန်တော်ဆောင်ရွက်ခဲ့တာတွေ့တယ်။ကျွန်တော်တို့အစိုးရအနေနဲ့လည်းဟောလာလို့ GDG အောင်ချာနေအောင်ဆောင်ရွက်ပြီးမှပဲဒီကတော့အဆင်ပြေမယ်ဈေးကွက်ပူကြီးကြေကျမယ်လို့မြင်ပါတယ
်ဟုတ်ကဲ့ရှင်အဲ့တော့ဒီတရုတ်ဖက်ကိုမြန်မာဆန်ကအများဆုံးထွက်နေတယ်လို့ကျွန်မသိထားပါတယ်ဆရာအဲ့တော့တရုတ်နယ်မြန်မာအစိုးရကြားမှာဆရာပြောသလို G2G ဒီဆန်ကိစ္စညှိဖို့အစိုးရအနေနဲ့ဘာများခက်ခဲနေပါသလဲသူတို့ဘက်ကမလုံနိုင်တဲ့လက်လန်းမမီတဲ့အနေအထားမျိုးရှိနေလားဒါမှမဟုတ်လှုပ်ချင်စိတ်ကိုညှော့နေနေတာလားရှင်ဘလို့တွေ့ရပါလဲဆရာ
အဲ့တော့ကျွန်တော်တို့ကလက်ရှိနေတာလေးတော့ဒီလိုကြီးလက်မှတ်ကြီးဥစားချင်းတော့မရှိသေးဘူးเนาะအဲ့တော့သူအနေနဲ့ဒီနေ့ရက်ပြဝင်ခဏရဲ့အနေနဲ့ဒီလိုကြီးလက်မှတ်ရေးထိုးနေတော့တော့ဆောက်ရဖို့လိုနေတော့မြင်ပါတယ်အဲ့သူအလက်တန်း၃နှစ်အတွင်းမှာတော့ဒီလက်မှတ်ရေးထိုးရတာတော့ကျွန်တော်တို့တွေ့ရတော့မချားမိကြတော့ပေါ့เนาะ
ဒီလက်ရှိစံဈေးကွက်အနေထားပေါ့เนาะစံဈေးကလက်ရှိထက်ကျသွားဖို့ရှိသေးလားဆရာအကြံပြန်အဖြစ်ပေါ့เนาะရှေ့မြှော်ပြီးတော့ဆရာခုနပြောတော့တင်ပို့ဖို့ပြပတင်ပို့နိုင်မှုကတော့ရော့သွားနိုင်တယ်လို့ဆရာတို့ခန့်မှန်းထားပါတယ်ကျွန်မလည်းဟိုစောင်းမားတွေမှာဖားရပါတယ်ဆိုတော့စံဈေးနှုန်းကရောဘယ်လိုဖြစ်လာနိုင်ပါသလဲရှင်ဆရာ
ကျွန်တော်ဆိုရင်တော့ညီစဘာပေါ်လဲချိန်မှာเนาะဒါပေမဲ့ဒီမတ်စကိုဒီပေမျိုးလောက်မှာညီစဘာပေါ်လဲချိန်မှာတော့စဘာဈေးစဆင်းနိုင်တဲ့အနေအထားမျိုးစုံတွေ့နိုင်ပါတယ်ဟာတရီကြပါတော့
ဆရာဈေးကွက်မတည်ကြတဲ့အတွက်ကြောင့်လားဘလို့အချက်တွေကြောင့်ပါလဲရှင်
မှန်ပါတယ်ဈေးကွက်မတည်ကြဘူးဒီဘာပို့တဲ့ရော့ကြပါလားဆိုတော့
ဟုတ်ကဲ့ပါရှင်ဆရာအဲ့တော့ပြည်တွင်းမှာရောစံစဘာကပြည်တွင်းဈေးနှုန်းတက်မှာကိုလည်းပူနေကြရတဲ့အနေအထားလည်းရှိတော့ပြည်တွင်းဈေးနှုန်းအနေနဲ့ရောဘလို့မျိုးကြုံတွေ့နိုင်ပါလဲဆရာ
ပြည်တွင်းဈေးနှုန်းတော့တက်ဖို့တော့အသိမမြင်ပါဘူးဆရာကတော့ဒါပြည်တွင်းဒီဘာချိတ်ဆက်နေရပါဘူးနော်ကျွန်တော်မနေ့ကစံဈေးတက်တယ်ဆိုတာလဲစံတန်းချင်း3000ကျော်ကျော်ဒီဘာကိုပို့လို့စံဈေးထိုင်းဆောင်ကောင်းနေတာပါနော်ဒီနေ့ကတော့ဒါစံသွားမယ်ဆိုရင်ကိုရှမ်းမဲ့တဘောရှိတာဘူးเนา
ะဟုတ်ကဲ့ပါရှင်ဆရာကျေးဇူးတင်ပါတယ်ရှင်ဆရာဒေါက်တာဆိုတော့
ဒါကတော့စီးပွားရေးကဏ္ဍကိုမတ်သိန်းကီထိုက်ကတင်ဆက်သွားတာပါခုတော့တူတာဆောင်လေးအမေရိကန်တခွင်အစီအစဉ်ကိုကိုအောင်ကတင်ဆက်မှာပါရှင်
လူသားတွေအနေနဲ့သူတို့ဖြတ်တန်းခဲ့ရပတ်ဝန်းကျင်ကသမိုင်းဝင်အစာအုပ်တွေအထင်ကရနေရာတွေကိုနောင်လာနောင်သားတွေလိလလို့ရအောင်ထိမ့်သိမ့်လေးရှိသလိုပဲအမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်ကစေတနာဝန်ထမ်းအဖွဲ့တစ်ဖွဲ့ကတော့ရှေးအောင်ရိုးရာဝတ်စုံတွေကိုထိမ့်သိမ့်ပေးနေပါတယ် Maryland ပြည်နယ် Hartford ခရိုင်မှာရှိတဲ့သမိုင်းဆိုင်ရာပစ္စည်းတွေကိုထိန်းသိမ်းစောင့်ရှောက်ရေးအဖွဲ့ဝင် Betsy Lehman ကတော့ဒီဝစ်စုံတွေဖက်နက်တွေလက်ရည်တွေကိုဘာကြောင့်စုဆောင်းထားတယ်လဲဆိုတာကိုအခုလိုရှင်းပြပါတယ
် It's part of our social history how people dressed
ဒါအတိတ်ကလူမှုဘဝတစ်စိတ်တစ်ပိုင်းမှာလူတွေဘလို့ဝစ်စားကြတယ်လဲဆိုတာကိုဒီဝစ်စုံတွေကညွှန်ပြပေးနေတာလေဆိုင်ရွက်ဆန်တဲ့အချက်လက်တွေလိုပဲဒီဝစ်စုံတွေဟာသမိုင်းရဲ့အစိတ်အပိုင်းပါပဲလေ
မျိုးဆက်လိုက်ထင်းထင်းရှောက်ရှောက်ခဲ့တဲ့ရှေးအောင်ပစ္စည်းတွေကိုမိသားစုတွေကနောက်ဆုံးမှလာရောက်လှူဒန်းကြပါတယ်နှစ်ပေါင်းများစွာသိမ်းဆည်းထားတာကြောင့်ရိုရင်းနေတဲ့အချို့အဝတ်ထည်တွေကိုတော့မူလလက်ရမပြတ်ပြန်ချုပ်ပြင်ပလေးရှိပါတယ်အဲ့လိုပြန်လဲပြင်ဆင်ရမှာတမိုင်းဝင်လက်ရတွေမူလအတိုင်းမပြတ်ရွင်းစေဖို့အတတ်နိုင်ဆုံးစူးစမ်းဆောင်ရွက်တဲ့အကြောင်းလေးမန်းကပြောပါတယ်
You can find almost anything on the internet. We have some books that we
internet ပေါ်မှာအားလုံးရှာလို့ရတယ်လို့စာအုပ်တချို့လည်းဒီမှာရှိပါတယ်။တကယ်လို့တခုခုကိုတည်တည်ချာချာသိဖို့လိုမယ်။အချိန်နဲ့ငွေကြေးလည်းတတ်နိုင်မယ်ဆိုရင်တော့ကျွမ်းကျင်ပညာရှင်တွေကိုငှားပြီးစနစ်တကျပြုစုထိန်းသိမ်းနိုင်တယ်လေ
။ဒီလိုလာရောက်လူတန်းကြတဲ့ရှင်အောင်အဝတ်ထည်တွေထဲမှာ1900ပြည့်နှစ်နောက်ပိုင်းကနေ1990ခုနှစ်အတွင်းချုပ်လုပ်ခဲ့တာတွေလည်းပါဝင်ပါတယ်ဒီအဝတ်ထည်တွေရေရှည်ခံအတွက်တော့အဆင်မပါတဲ့စက်ကူသားတွေစက်ကူဘုံတွေတုံးပြီးတော့တင်းစီပါတယ် Hartford ရှင်အောင်အဝတ်ထည်စုဆောင်ရေးအဖွဲ့ရဲ့တက်တန်းကတော့132နှစ်ရှိပြီဖြစ်ပြီး Maryland ပြည်နယ် Bell Air မြို့ကစားရိတ်ဟောင်းတစ်ခုမှာဖွင့်လှစ်ထားတာပါအဖွဲ့ဝင် Marian Skowinski က
the recording of the history our past
is မိုင်းအချက်လက်တွေကိုမှတ်တမ်းတင်ဖို့ဆောင်ရွက်တာပါဒါမှနောက်လာနောက်သားတွေအနေနဲ့သူတို့တွေဘယ်ကဆင်းသက်လာပြီးတော့ဒီနေ့လက်ရှိအခြေအနေအထိဘယ်လိုပြောင်းလဲလာတယ်လဲဆိုတာကိုသိရမှာပါ
ဒီပြရိုက်ကိုလာရောက်လေ့လာသူတွေအနေနဲ့ရှေ့ခေတ်သတင်းစာတွေဆာရွက်စာတမ်းတွေရှေးအောင်လက်ရာတွေပရိဘောဂတွေဓာတ်ပုံတွေကိုလည်းတွေ့နိုင်ပါတယ်အလဲလာသူတူဖြစ်တဲ့လေးဘော့စနက်က
I love seeing old clothes my mother is a
ရှေးဟောင်းအဝတ်ထည်တွေကိုကြိုက်ပါတယ်အမေကအဝတ်ချုပ်တော့ဒီလိုမျိုးတထည်ရဖို့ဘလောက်တောင်အချိန်ယူရတယ်ဆိုတာကိုနားလည်ပြီးတော့တန်ဖိုးထားပါတယ်အထူးသဖြင့်လက်ဝင်အောင်လှုပ်ထားရတာတွေကိုပါအခုလိုထိမ့်သိမ်းထားနိုင်တာတကယ့်ကိုကောင်းပါတယ
်ရှင်းအောင်လက်ရာတွေကိုထိမ့်သိမ်းထားနိုင်မှုဆိုတဲ့ရည်ရွယ်ချက်နဲ့ဖွဲ့စည်းထားတာကြောင့်လဲစေတနာဝန်ထမ်းတွေအနေနဲ့တက်တက်ကြွကြဆောင်ရွက်ကြပါရခင်ဗျာမော်တော်ကားတွေရဲ့ရေသွင်းတဲ့ဘေးအနေလုံခြုံရေးကိုမထိခိုက်စေဘဲပိုးပြီးတော့ကုန်ကျစရိတ်သက်သာစေတဲ့နည်းလမ်းတွေကိုမော်တော်ကားထုတ်လုပ်တဲ့ကုမ္ပဏီတွေကအပြိုင်ဆိုင်ရှာဖွေနေပါတယ်။အခုကမှတော့မော်တော်ကားကိုရီယာတွေကိုပိုးပြီးတော့ပေါ်ပေါအောင်လှုပ်ဆောင်ပြီးစီးနင်းသူတွေကိုလည်းအနေနဲ့မဖြစ်စေနိုင်တဲ့နည်းလမ်းတွေကိုရှာဖွေနေပါတယ်။အထူးသဖြင့်ဒီ American ပြည်အောင်စုမှရောင်းချမဲ့မော်တော်ကားအမျိုးအစားတွေကိုဈေးကွက်တင်မရောင်းချခင်မှာမော်တော်တဆကားတိုက်မှုတွေဖြစ်ရင်ဘလောက်ထိအောင်ခံနိုင်ရည်ရှိမလဲဆိုတာကိုအရင်စမ်းသပ်လို့ရှိပါတယ်။အမျိုးသားသိပ္ပံနဲ့နည်းပညာ Institute NIST မှာဆိုရင်စံတမှုတစ်ခုအရာကားကိုရီးယားရဲ့ခန္ဓာရင်အားကိုမထိခိုက်စေဘဲပိုပေါ်ပါအောင်လုပ်နိုင်တယ်လို့ဆိုရတဲ့ NIST မော်တော်ကားကိုရီးယားတည်ဆောက်ရေးဆိုင်ရာပညာရှင် Tim Foskey က
The test the automotive companies does is fairly simple.
ထိရှားမှုကိုဘလောက်ထိခန္ဓာရင်ရှိမလဲဆိုတဲ့စံတမှုတွေကိုကုမ္ပဏီတွေကအမြဲရှာဖွေနေပါတယ်။နောက်ထပ်တစ်ဆင့်မြင့် model တွေအတွက်ဒီပစ္စည်းတွေကိုထုတ်လုပ်တဲ့အခါမှာရောအသုံးပြုတဲ့နေရာမှာရောခန္ဓာရင်စွမ်းအားဘလောက်ရှိသလဲဆိုတော့တကယ်အဖြေကိုအနည်းစားဆုံးသိရဖို့ဤမျိုးစုံနဲ့စမ်းသပ်နေပါတယ
်မော်တော်ကားကုမ္ပဏီတွေအနေနဲ့ပေါ့ပေါ့ပါပါနဲ့စီစားပိုသက်သားတဲ့မော်တော်ကားတွေထုတ်လုပ်နိုင်ဖို့ NIST ကကူညီနေပါတယ်ပေါ်ပါတဲ့မော်တော်ကားကိုယ်တွေစမ်းသပ်တိဆောက်ရေးအခန်းမှာတော့တက်ထုစနမူနာတွေကိုဆေးအဖြူသုံးပြီးဆေးအမင်းနဲ့အဲ့ဒီပုံမှာထပ်ဖြန်းပြီးတော့စမ်းပါတယ် Foskey က
We can deform the material in the center here in a very
ဒီကားကဒီလဲမှာဘာဖြစ်သွားသလဲဆိုတာစမ်းသပ်တာပါကားကိုရဲနေရာတွေဟာဘလောက်ခံနိုင်ရှိမလဲဆိုတာကိုသိရဖို့အစားထိုးပြီးဒါကိုဆွဲဆန့်ကြည့်တယ်တွန်းကြည့်တယ်နောက်ဆက်ကြောင်းနေရာတွေဒေါင်းတွေကိုတိုက်မိတဲ့အခါမှာဘလို့ဖြစ်မလဲဆိုတာကိုသိရဖို့ပ
ါနမူနာတက်ထုစကိုဆွဲဆန့်ကြည့်တဲ့အခါမှာအရည်သွေးမြင် HD ကင်မရာနဲ့ရိုက်ကူးထားတာကြောင့်အရင်နီလန်ဟောင်းထက်ပိုးပြီးတော့အနေအထားအမှန်ကိုတွေ့နိုင်ပါတယ် Foskey ကအခုလိုရှင်းပြပါတယ်
to give an example of what they're looking for
if they know that namuna tatthu za ko 20 yagai nong swae san lai pi de kha poun pyet twa me so yin da ma mho 22 yagai nong swae san pi ma da de ge poun pyet twa ra myo phit pi a ra ko te cha ma tai nai bu so yin di tatthu za le chaung name pyet pi dollar tan chi song shou nai ma de
သိပ္ပံနည်းပညာရှင်တွေကအခုလိုစမ်းသပ်မှုတွေတိုးမြင့်လှုပ်ဆောင်လာနေတဲ့အချိန်ထဲမှာမော်တော်ကားထုတ်လုပ်သူတွေဟာတက်ထုဇာတွေကသာမဟုတ်ဘဲဖိုင်ဘာဇာတွေကိုလည်းလာရောက်စမ်းသပ်နေပါတယ်ခင်ဗျာကွန်ပျူတာပရိုဂရမ်တွေရေးဆွဲတဲ့ Capella Space Company ဟာ Silicon Valley မှာထပ်မံဖွင့်လှစ်တဲ့ကုမ္ပဏီတစ်ခုပါဒါပေမဲ့လည်းဒီပရိုဂရမ်တွေကို American စစ်တပ်အတွက်ရေးဆွဲပေးနေတာပါ
We like to work with the government because we think we can help the government.
အစိုးရအတွက်ကျွန်တော်တို့အလုပ်လုပ်ပေးခြင်းပါတယ်။လူတွေရဲ့အသက်အိုးအိမ်စီးစိမ်တွေကိုအကာအကွယ်ပေးမယ်။အကုန်ကြတတ်တာပြီးဘယ်သူမှမရှိသေးတဲ့နည်းပညာတွေကိုဖန်တီးပေးနိုင်ပါတယ်။
အီရန်နိုင်ငံကရွှေပြောင်းအခြေချနေထိုင်သူဖယံဘနာဇဒီဟာဖနက်ထဲတဲ့ဘူးထဲအနှဲငယ်သာပိုကြီးတဲ့ဂျိုရုဆက်သွယ်ရေးအထူးဆက်တလုံးကိုဖန်တီးနေသူပါ
In fact, this is a military type technology. The problem is the
ဒါဟာစစ်ဖက်မှသာသုံးတဲ့နည်းပညာမျိုးပါပြဿနာကစစ်တပ်မှအခုသုံးနေတဲ့ဂျိုရုဆက်သွယ်ရေးဆက်တွေဟာတော်တော်ကိုကြီးနေတာပါ
စစ်ဖက်ကလက်ရှိသုံးနေတဲ့ဆက်တွေထက်ဈေးသက်သာပြီးအလုပ်လုပ်တာပုံမြန်ဆန်တဲ့အသေးစားဂျူရုဆက်သွယ်ရေးဆက်တွေကိုခက်ပဲလာကုမ္ပဏီကဖန်တီးတည်ဆောက်နေတာပါအဲ့ဒီကုမ္ပဏီရဲ့လက်အောက်ခံကာကွယ်ဆိုင်ရာနည်းပညာအဖွဲ့ DNUX လို့ခေါ်တဲ့နည်းပညာသစ်စံတန်ရေးအဖွဲ့ကနေအသေးစားဆက်သွယ်ရေးဂျူရုဆက်တွေကိုပြုလုပ်ပေးနေတာပါ DNUX ပြောခွင့်ရ Raj Shah က
So the Department of Defense is the world's largest bureaucracy
ကာကွယ်ဌာနကဘာပေါ်မှာအကြီးဆုံးဖွဲ့အစည်းကြီးပါလိဝဲလုံးညိုရင်းနဲ့ပတ်သက်ပြီးတော့လည်းတင်းကြရပါမယ်။ကျွန်တော်တပ်ဖွဲ့ဝင်တွေဟာအသက်ရှင်ကြမလား၊သေဆုံးသွားမလားဆိုတဲ့လမ်းနလမ်းပေါ်မှာရှောင်နေကြရတာပါ
။ဒါကြောင့်သက်ဆိုင်ရာအရာရှိတွေအနေနဲ့ဤပညာကိုအသုံးပြုပြီးအနည်းငယ်နည်းနိုင်သမျှနည်းလမ်းတွေကိုရှာဖွေနေပေမယ့်လည်းလက်ရှိဤပညာတွေဟာဟောင်းနှံနေပါပြီ။ဒီလိုအခြေအနေအောက်မှာဤပညာကုမ္ပဏီတွေဟာအစင်းမြင့်ဤပညာသုံးစက်ပစ္စည်းတွေကိုစမ်းသပ်တီထွင်နေတာပါလို့ Capella Space ပြောခွင့်ရဖယံဘာနာဇဒီကပြောရတယ်
you know have this minimal viable product
ဒီလိုအစင်းမြင့်ဤပညာသုံးပစ္စည်းတွေကိုဈေးကွက်ထဲခန့်မြန်မြန်ပို့ပြီးနောက်ထပ်ပြန်လဲစမ်းစစ်တာတွေလို့ပိုကောင်းအောင်လဲဆက်လုပ်သွားရပါမယ
်မကြသေးခင်ကကျင်းပခဲ့တဲ့ Mike Ken Institute Global ညီလာခံမှာတော့အစင်းမြင့်ဤပညာသုံးပစ္စည်းတွေအမြဲမပြတ်ဖန်တီးဖို့လိုကြောင်း Alphabet Company က Eric Shamik ကပြောပါတယ
် as a broad statement government systems are not using
ချုံပြောရရင်တော့အစိုးရဌာနတွေဟာနောက်ဆုံးထုတ်လုံခြုံရေးစနစ်ကောင်းမွန်တဲ့ကွန်ပျူတာစနစ်မျိုးကိုမသုံးကြပါဘူ
းလွန်ခဲ့တဲ့18လကစပြီး DNUX ဟာ American ပြည်ထောင်စုနောက်ကမ္ဘာတဝန်းကနည်းပညာကုမ္ပဏီပေါင်း30လောက်နဲ့အတူလက်တွဲလှုပ်ဆောင်နေပြီး Capella Space Company အနေနဲ့လည်းလာမယ့်6လလောက်အတွင်းဂျိုရုနဲ့ပတ်သက်တဲ့အစီအစဉ်တွေစတင်သွားမှာဖြစ်ပါတယ်ခင်ဗျာ
ကောအပတ်စဉ်တင်ဆက်နေတဲ့တူတာဆောင်လင်အမေရိကန်တခွင်အစီအစဉ်ပါရှင်။အင်္ဂါနေ့နေ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုဝါရှင်တန် DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။အခုတော့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြမှာပါရှင်။
အမေရိကန်ဆိုးရရန်ရတစိတ်တစ်ပိုင်းပိတ်ထားခြင်းအတွင်းမှာလောက်ခမရပဲနဲ့အလုလုနေရတဲ့တိန်းနေချီတဲ့အရက်ဖက်ဆိုးရဝန်တန်းတွေဟာကြီးမြတ်တဲ့မျိုးချစ်ပုံကိုယ်တွေဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတနင်္လာနေ့မှာပြောကြားလိုက်ပြီးမဲ့ရက်ပေါင်း31ရက်ကြာစံချိန်တက်တင်ခဲ့တဲ့ဆိုးရရန်ရ၄ပုံတပုံရက်ဆိုင်ထားမှုအဆုံးသတ်ဖို့တော့အဲ့ဒီနေ့မှာဘာမှလှုပ်ဆောင်ပေးခဲ့တာမရှိပါဘူးသမ္မတထရမ့်ကအမေရိကန်နဲ့မက္ကဆီကိုကြားနယ်စပ်တိုင်းကာယံဖို့အတွက်သူ့တက်တာကနေထပ်မံတောင်းဆိုခဲ့တာပါဗြိတိန်ဝန်ကြီးချုပ်ထရီဇာမေကသူ့ရဲ့ဗြိတိန်နိုင်ငံ EU ကနေခွဲထွက်မဲ့ဒုတိယအစီအစဉ်ကိုတနင်္လာနေ့မှာချပြလိုက်ပါတယ်။ဒီဒုတိယအစီအစဉ်ဟာပထမဆုံးကသူတင်ပြခဲ့တဲ့ပထမအစီအစဉ်နဲ့အတော့ကိုတူးနေတာပါ။ဝန်ကြီးချုပ်မေက EU အရေးကနေအိုင်ယာလန်နဲ့နယ်စပ်ကျော်ဖြတ်ရမှာစစ်ဆေးမှုတွေတိုးမဲ့အရေးအထိအပြောင်းလဲအလုံးကိုစိတ်ချအောင်လုပ်ပြီးမှ EU ကနေဗြိတိန်နှုတ်ထွက်မဲ့သူ့ရဲ့အစီအစဉ်ကိုရေးဆွဲပြီးပါလီမန်လွှတ်တော်အတည်ပြုချက်ရယူဖို့အတွက်စ조사နေတာဖြစ်ပါတယ်။သူ့ရဲ့လောက်ရကိုမယုံနိုင်အောင်ဖြစ်ရတယ်လို့တိုက်ခန်းတွေကပြောပါတယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူ့ခွင့်ဆိုင်ရာစုံစမ်းစစ်ဆေးမှုရန်ဟီလီဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေပြီးတနင်္လာနေ့ကဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံနေဆက်မြင်းနယ်နိမိတ်မြင်းပေါ်က zero line ဆုံမှာခိုလုံးနေတဲ့ရွန်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံခဲ့ပါတယ်။အင်္ဂါနေ့မှာတော့မစ်ရန်ဟီလီဟာကောက်ဆက်ဘဇားမှာရှိတဲ့ကုတုဘလောင်ဒုက္ခသည်စခန်းအပဝင်ရွန်ဂျာဒုက္ခသည်စခန်းတွေစီတွားရောက်ဖို့ရှိပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ချွန်အွန်းနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့လာမယ့်လ February လကုန်ပိုင်းမှာနောက်တစ်ကြိမ်ထပ်တွေ့ဆုံကြဖို့ရှိပြီးဒီထိပ်သီးတွေ့ဆုံမှုမတိုင်ခင်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီး Mike Pompeo တို့မြောက်ကိုရီးယားအရေးကိုပြောဆိုခဲ့ကြတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်
။ကျေးဇူးပါရှင်။ဒေါက်ခင်မျိုးသက်ကသတင်းချင်းချုပ်ကိုပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ Matt Thinky ထိုက်ပါရှင်။ Engineer ကတော့ Dave Magnus ဖြစ်ပါတယ်။အင်္ဂါနေ့နဲ့ခင် VOE မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကတော့ရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်။ကျမတို့ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်။ကျမ Engineer နိုင်ပါရှင်လန်းချမ်းမြေ့ကြပါစီရှင်။
This program has come to you from the Voice of America, Washington.